Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာဇွန်လ15ရက်အင်္ဂါနေ့ VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9:00ကနေ10:00ထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ19 25 30 minutes နဲ့လက်လက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာဒီကနေ့ညမှာစီစဉ်မှုအဖြစ်ကျွန်တော်ဇွန်ဝက်လိုင်ကဆောင်ရွက်ပေးတော့ပါမယ်။ဒီကနေ့မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူအတမင်ခံပုဂ္ဂိုလ်ဒေါက်ဆာဆုကြည်ရဲ့အမှုတချို့ကိုဒီကနေ့ထပ်မံစစ်ဆေးပါမယ်
။ခုဒီနေ့ငါခါခွေအမှုကတရလူစစ်နေတယ်သူတို့သက်သေရန်တွေ့တဲ့အမှုကိုအမားတို့ကကန့်ကျက်တဲ့အတွက်နှစ်ဖက်ဆောင်တဲ့တရားနဲ့ရုပ်ကြည့်ဒီနေ့25တမှုကတော့တရလူပြီးသွားပြီအမားတို့ကလည်းအဲ့တရလူကိုပြန်လည်နေဖို့မေးရ
ဒေါက်ဆန်းစုကြည်နဲ့အမှုတွဲတူတဲ့သမရဦးဝင်းမြင့်နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမြော့အောင်တို့ကိုပါစစ်ဆေးခဲ့တဲ့သတင်းအပြည့်အစုံကိုနားဆင်ကြရပါမယ်။အဲဒီနောက်မှာတော့စကိုင်းတိုင်းနဲ့မကွေးတိုင်းအတွင်းကစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေရဲ့တိုက်ပွဲတွေအကြောင်းချင်းပြည်နယ်အတွင်းကစစ်ပေးဒုက္ခသည်တွေဆန္ဒရေးခါအခက်အခဲရင်ဆိုင်နေရတဲ့အခြေအနေတွေရခိုင်ပြည်နယ်အတွင်းကစစ်ပေးဒုက္ခသည်စခန်းတွေမှာတော့ရည်ကြီးမှုနဲ့ရင်ဆိုင်နေရတဲ့အကြောင်းတွေနားဆင်ရပါမယ်။အဲဒီနောက်ပိုင်းမှာမူရစ်စေးဖြန့်ဖြူးမှုနဲ့ထိုင်းနိုင်ငံတစ်စပ်ကဒီနိုင်ငံတကာကိုဖြန့်ပြနေတဲ့အကြောင်းထိုင်းအာဏာပိုင်တွေရဲ့ပြောတဲ့အကြောင်းတွေကိုလည်းနားဆင်ရပါမယ်။အပတ်စဉ်ကဏ္ဍတွေမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာနဲ့အင်္ဂါညသကဝိုင်းအစီအစဉ်တွေကိုတင်ဆက်ပေးသွားဖို့ရှိပါရခင်ဗျာ။အခုအရင်ဆုံးတော့အင်္ဂါညအတွေ့နောက်ဆုံးရသတင်းတွေကိုနားကိုကြော်သိမ့်နဲ့နားလောင်တို့ကပြောပြကြပါမယ်ခင်ဗျာ
။နိုင်ငံတော်တိုင်းမြန်မာပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပေါ်စစ်ကောင်စီကတရားစွဲဆိုထားတဲ့အမှုတွေတဲကအများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုံ့ဆော်မှုလှုံ့ဆော်မှုပုံမှန်95ခါခွေးနဲ့ဆွဲဆိုထားတဲ့အမှုတဘာဝဘေးရန်တွေစီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့ဆွဲဆိုထားတဲ့အမှုတို့ကိုဒီကနေ့နေပြည်တော်အထူးတရားရုံးမှာစပြီးကြားနာစစ်ဆေးပါတယ်တရားလူထွက်ဆိုချက်ပြီးတဲ့နောက်တပ်သေးခံတင်သွင်းတော်ကိုဒေါက်ဆန်းစုကြည်ရဲ့ရှိနေတွေဘက်ကကန့်ကွက်တဲ့အတွက်လာမယ့်ရှေ့သတင်းဘက်ယုံကြည်မှနှစ်ဖက်ရှောင်လွှဲချက်တွေကိုကြားနာမယ်လို့ဒေါက်ဆန်းစုကြည်ရဲ့အကျိုးဆောင်ရှင်နေတူဖြစ်သူဒေါက်ဆန်းမာလာညွန့်က VOA ကိုပြောပါတယ်တဘာဝဘေးရန်တွေစီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့တရားစွဲထားတဲ့အမှုမှာတော့ဒေါက်ဆန်းစုကြည်နဲ့အတူသမရဦးဝင်းမြင့်နေပြည်တော်စီပင်သာရေးကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့ပါဝင်ပါတယ်ဒေါက်ဆန်းစုကြည်ကိုစုစုပေါင်းအမှုခုနှစ်မှုနဲ့တရားဆွဲဆိုထားပြီးတပတ်ကို2ရက်ကြာနာစစ်ဆေးပြီးတော့အမှုတစ်ခုချင်းစီကိုရပ်ပေါင်း180အတွင်းအပြီးသက်စစ်ဆေးဆုံးဖြတ်မယ်လို့တရားသူကြီးကပြောထားပြီးတဲ့နောက်မနေ့ကစပြီးကြာနာစစ်ဆေးနေတာပါလက်ရှိရင်ဆိုင်နေရတဲ့အမှုခုနှစ်မှုအပြင်1095နှစ်တိချမှတ်နိုင်တဲ့အာဂရီလိုက်စားမှုနဲ့လည်းဒေါက်ဆန်းစုကြည်ကိုရဲကအမှုဖွင့်ထားပါသေးတယ်ဒေါက်ဆန်းစုကြည်ပေါ်စစ်ကောင်စီကဆွဆွဲထားတာတွေဟာခိုင်လမှုမရှိဘဲလှုပ်ကြံဆွဆွဲထားတာတွေသာဖြစ်တယ်လို့ဝေဖန်ထောက်ပြကြတာတွေရှိပါတယ်။ဒေါက်ဆန်းစုကြည်အပါအဝင်စစ်ကောင်စီကဖမ်းဆီးထားသူအားလုံးကိုပြန်လွှတ်ပေးဖို့ကုလသမဂ္ဂဒွေမှုချုပ်ကမနေ့ကပဲထပ်ပြီးတောင်းဆိုခဲ့ပါသေးတယ်။ဒီကနေ့မနေ့ပိုင်းကရန်ကုန်မြို့ကြီးမြနိုင်ကန္နာလန်တိရိမင်္ဂလာဇေယောင်းနားမှာအာဏာသိမှုစန့်ကျင်ကောက်ွက်တဲ့မြို့နယ်ပေါင်းစုံပျောက်ကြားဆန္ဒပြပွဲကိုစစ်တပ်နဲ့ရဲကဖျက်ဆီးထားကြောင်းဆန္ဒပြသူ၄ယောက်တည်းမနဲ့ဖမ်းဆီးခံရတယ်လို့ပါဝင်သူတူက view ရေကိုပြောပါတယ်
ကျွန်တော်ဒီမနက်ပေါ်တော့ဘာမှတော့မလုပ်ရသေးဘူးကျွန်တော်တို့နိုင်ငံ၄ပါးလွင့်နေပြီးပါရင်ကျွန်တော်တို့ဒီလူစပြီးတော့စုတဲ့အချိန်တော့ပဲရှိသေးရဲ့ကြမိနစ်ပိုင်းတော့မဟုတ်ဘူးစက္ကန့်ပိုင်းတော့အဲ့လိုမိနစ်ပိုင်းနဲ့စက္ကန့်ပိုင်းအတွင်းမှာဖြုတ်ခွဲခံလိုက်ရကျွန်တော်တို့တီးတဲ့လောက်ကတော့၄ယောက်ပြဒါပေမဲ့လည်းအခု၅ယောက်ပေါ်တော့ဒါပေမဲ့တီးကြတော့၄ယောက်ပဲတီးကြပါပြီအဲ့မှာတော့ကျွန်တော်တို့ဒီ team နဲ့ meeting ကိုခုဒီခွဲလို့မရပါဝါးရပါတိလဲရပါတော့ရမ်းမြန်နေရမနေ့ကကျွန်တော်တို့ဒီဘာမှတော့မလုပ်ပါသေးဘူးနဲ့ဒါဖြုတ်ခဲ့ဆိုကျွန်တော်တို့အနေနဲ့ဒါဟိုတို့လုံလုံကြီးတင်းကျစ်ကျစ်လောက်တာလဲပါတယ်လို့သူတို့ဘက်ကပေါ့နော်နည်းနည်းလေးတင်းချူရထားလဲပါမလဲနော
်နေ့စဉ်လူဆန္ဒပြနေတဲ့ကချင်ပြည်နယ်ဖားကန့်မြို့မှာဒီကနေ့လဲဒိုင်းနာလူမျိုးပေါင်းစုံပင်မသပိတ်စစ်ကြောင်းနဲ့ဆန္ဒပြချီတက်ခဲ့ကြပါတယ်အန္တလီမုံရွာတဝဲကလေးစတဲ့မြို့ပေါ်ဒီမှာသမကရင်းမပင်စလင်းကြီးမြိုင်စတဲ့ဒေသတွေမှာလည်းကြီးရွာတွေစုဝေးပြီးဆန္ဒပြကြပါတယ်။အမေရိကန်သမ္မတဂျိုးဘိုက်ဒန်နဲ့ဥရောပသမဂ EU ခေါင်းဆောင်တွေဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့မှာဒီကနေ့တွေ့ဆုံဆွေးနွေးကြတဲ့အခါရုရှားတရုတ်နိုင်ငံတို့နဲ့ပတ်သက်တဲ့အကြောင်းအရာတွေလည်းပါဝင်အောင်မှာဖြစ်ပါတယ်
။ Russia and China are both seeking to drive a wedge in our transatlantic solidarity. We're seeing an increase in
ရုရှားနဲ့တရုတ်နိုင်ငံစလုံးဟာအတလန်တိတ်တမှုရာဟိုဘယ်ချမ်းနဲ့ဒီဘယ်ချမ်းကကျွန်တော်တို့ရဲ့သွေးစည်းညီညွတ်မှုကိုထိုးခွဲဖို့ကြိုးစားနေကြပါတယ်ဖြက်လို့ဖြက်စီလို့ခြင်းနဲ့စိုက်ဘာလုပ်ရက်တွေပိုများလာတာကျွန်တော်တို့တွေ့နေရပါတယ်ဒါပေမဲ့ကျွန်တော်တို့ရဲ့မာမေးဖြစ်မှုကအုံမြင့်ခိုင်မာပါတယ်လို့သမ္မတဘိုက်ဒန်ကပြောပါတယ် ဇွန်လကြမဲ့ထဲမှာကိုရိုနာဗိုင်းရပ်စ်ကာယောဂါအရေးဥရုယာတီပြောင်းလဲမှုဆိုင်ရာကုန်သွယ်ရေးနဲ့နိုင်ငံခြားရေးကိစ္စတွေမှာအတူလက်တွဲလှုပ်ဆောင်ကြဖို့စတဲ့အကြောင်းအရာတွေလည်းပါဝင်ပါတယ်။ COVID-19 ရောဂါကာကွယ်ဆေးတစ်ကမ္ဘာလုံးဒဏ်လွင်ညီနာရစေဖို့ COVAX အစီအစဉ်ကိုထောက်ပံ့ကူညီသွားမယ်လို့ထိပ်သီးအစည်းအဝေးမတိုင်ခင်ထုတ်ပြန်ချက်တွေထဲမှာနှစ်ဖက်လုံးကအာမခံပြောဆိုထားပါတယ်။ဒါ့အပြင်ကာယောဂါကြောင့်တိုက်ခိုက်ခဲ့တဲ့ကမ္ဘာစီးပွားရေးပြန်ပြီးနလန်ထူလာစေမယ့်နည်းလမ်းတွေရှာဖွေရေးအတူတကွလှုပ်ဆောင်ကြမယ်လို့လည်းပြောထားပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကိုပြုပြင်ပြောင်းလဲရေးကြိုးပမ်းမှုတွေနဲ့ပတ်သက်ပြီးတော့လဲဆွေးနွေးကြဖို့စီစဉ်ထားပါတယ်။ကမ္ဘာတွင်းမှာဒီမိုကရေစီရေးကိုအားပေးထောက်ခံရေးအချင်းပြတ်ခြားစားမှုတိုက်ဖျက်ရေးလူ့အခွင့်အရေးကိုအားပေးမြင့်တင်ရေးအခိုင်အမာလှုပ်ဆောင်သွားကြမယ်ဆိုတာခေါင်းဆောင်တွေပြောဆိုကြမယ်လို့အမေရိကန်သမ္မတအင်ဂျီလိုကာရော EU ဘက်ကပါပြောထားပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ထိပ်တီးအစည်းအဝေးတွင်ကိစ္စရပ်မျိုးစုံနဲ့ပတ်သက်ပြီးဆွေးနွေးဖို့လမ်းဖွင့်ထားတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောပါတယ်။ရုရှားဆိုရကဒီနေ့ထုတ်ပြန်တဲ့အမေရိကန်ရုပ်သံသတင်းဌာန NBC နဲ့လုပ်ထားတဲ့တွေ့ဆုံမေးမြန်းခန်းထဲမှာသမ္မတပူတင်ကအဲ့လိုပြောထားတာပါအမေရိကန်နဲ့ဆက်ဆံရေးဟာမကြာသေးခင်နှစ်တွေအတွင်းအနိုင်ဆုံးအဆင့်ကိုရောက်ခဲ့ပေမဲ့လည်းနိုင်ငံစလုံးအတွက်အကျိုးရှိစေမယ့်ပူးပေါင်းဆောင်ရွက်လို့ရတဲ့နယ်ပယ်တွေရှိပါတယ်လို့သမ္မတပူတင်ကဆိုပါတယ်ဇေယျကာလနောက်ပိုင်းမှာနိုင်ငံခြားအဆိုးရွားဆုံးတင်းမာနေတဲ့အခုလိုအချိန်မှာပဲအမေရိကန်နဲ့ရုရှားခေါင်းဆောင်တို့ဇွန်လ16ရက်ဗိုလ်ထူးနေ့ဂျနီဗာမှာပထမဆုံးအကြိမ်ဖြစ်တွေ့ဆုံဆွေးနွေးကြမှာပါအမေရိကန်နဲ့အကျဉ်းသားအပြန်အလှန်ဖလဲဖို့စဉ်းစားချက်မျိုးရှိသလားလို့မေးတဲ့အခါသမ္မတပူတင်ကသိရှိတာပေါ့လို့ဖြေခဲ့ပါတယ်။ရုရှားကဖမ်းဆီးအချင်းချထားတဲ့အမေရိကန်မရိန်းတပ်ဖွဲ့ဝင်အောင်2ဦးကိုပြန်လွှတ်ပေးဖို့အမေရိကန်အစိုးရကအကြိမ်ကြိမ်တောင်းဆိုထားတာပါ။တရှိုလုံးမှုနဲ့ဆွဆွဲပြီးဖောဝီလန်ကို2016နှစ်ချထားပြီးထရီဗာရီဒ်ကိုတော့မော်စကိုမြို့တော်မှာအရက်တောင်းရင်းရုရှားရဲ့တပ်ဖွဲ့ဝင်2ဦးကိုအန်ဒရယ်ပြုခဲ့တယ်လို့ဆွဆွဲပြီးတော့2009နှစ်ချထားတာပါ။ဒရိုနီယောစလုံးကဒီဆွဆွဲချက်တွေကိုမကျူးလွန်ဘူးလို့ညင်းထားပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညာလိုင်းဒိုမီတာ32 kHz 9383ညာလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတင်းငွေမှာ highlight meter 190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့ညဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ COVID-19 ရောဂါကိုတိုက်ဖျက်ရေးအတွက်အလားအလာကောင်းတဲ့ကာကွယ်စစ်တေသမျိုးတွေ့နေရပါမယ်။ဖြန့်ဖြူရေးကိစ္စအတွက်အတော်လေးစဉ်းစားစရာဖြစ်နေပါတယ်။ Novavax COVID ကာကွယ်ဆေးဟာ American ပြည်ထောင်စုမှာ၄ခုမြောက် COVID ကာကွယ်ဆေးဖြစ်လာပြီးတော့စံတမ်းမှုတွေအရအတော်လေးထိရောက်အားကောင်းတာတွေ့ရပါတယ်။ဒါပေမဲ့ American နိုင်ငံတွင်ဖြန့်ဖြူးနိုင်ဖို့တဲ့တခြားတိုင်းပြည်တွေအတွက်ပိုလိုအားချက်ဖြစ်လာနိုင်ပါတယ
်။ We need vaccines that can be used in the US to
American မှာပထမဆုံးကာကွယ်ဆေးထိုးပြီးတော့6လကနေတဲ့အတွင်းအားဖြင့် booster ကာကွယ်ဆေးတွေထိုးဖို့လိုတဲ့အခါသုံးဖို့ကာကွယ်ဆေးတမျိုးလိုအပ်ပါတယ်။ကာကွယ်ဆေးတွေတစ်ကမ္ဘာလုံးကိုရောက်နေဖို့လည်းလိုပါတယ်။အထူးသဖြင့်ဝင်ွေအလေလတ်နဲ့ဝင်ွေနှိမ့်တဲ့အတိုင်းပြည်တွေမှာကာကွယ်ဆေးရောက်ဖို့လိုပါတယ်။ကျွန်တော်တို့ဆေးကတာမန်ရေခဲတစ်တာထဲမှာတူလောင်ထားနိုင်တဲ့အတွက်အဲ့ဒီလိုတိုင်းပြည်တွေအတွက်အထူးသင့်တော်ပါတယ်လို့ Novavax Company အကြီးအကဲ Stanley Eric ကပြောပါတယ်။အမေရိကန်အခြေစိုက်စည်းဝါးနည်းပညာကုမ္ပဏီ Novavax ရဲ့ကာကွယ်ဆေးတွေကိုအိန္ဒိယနိုင်ငံမှာအများအပြားထုတ်လုပ်မယ်လို့ခန့်မှန်းရပါတယ်။ဒါပေမဲ့လည်းပြည်ရင်းကာယောဂါအခြေအနေကြောင့်ပြည်ပကိုကာကွယ်ဆေးတင်ပို့မှုတွေအိန္ဒိယအစိုးရကလက်ရှိတားမြစ်ထားတာပါ။Novavax ရဲ့ဆေးတွေကိုအမေရိကန်နဲ့မက္ကဆီကိုနိုင်ငံမှာလူရင်းနဲ့ဆန့်တက်ခဲ့တာမှာယောဂါပြင်ထန်တဲ့ COVID ယောဂါကိုတရားရခိုင်နှုန်းကာကွယ်နိုင်ပြီးတော့အခြားယောဂါပြရတွေကိုတော့90ရခိုင်နှုန်းကာကွယ်နိုင်တာကိုတွေ့ရတယ်လို့ကုမ္ပဏီကသတင်းလာနေမှာကြေညာတာပါ WHO ရဲ့ Covax ကာကွယ်ဆေးဖျက်မြွေအစီအစဉ်တွဲကာကွယ်ဆေးတန်ပေါင်း350အထိရောင်းချပေးဖို့လဲကုမ္ပဏီကသဘောတူထားပါတယ်တက်ဆိုင်ရာကတရားဝင်ဆေးအတုံးပြုခွင့်ပြုလိုက်တာနဲ့ Novavax ကာကွယ်ဆေးတွေကိုဒီနှစ်တတိယလေးလပတ်မှာစပြီးတော့ဖျက်မြွေနိုင်မယ်လို့ခန့်မှန်းရပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတွေကျဆင်းလာတာသတင်းခုနှစ်ပတ်ဆက်တိုက်ရှိနေပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်ဒါဟာကာယောဂါစတင်ကြတဲ့ကပိုးကူးစက်မှုကျဆင်းတာအချိန်အကြာဆုံးကာလဖြစ်တယ်ဆိုပေမဲ့ကိုဗစ်ကြောင့်သေဆုံးသူတွေကတော့အများအဆန်ကျဆင်းလာတာမရှိသေးဘူးလို့ WHO အကြီးအကဲ Tedros Ghebreyesus ကသတင်းလာနေပုံမှန်သတင်းစာရှင်းလင်းပွဲမှာပြောပါတယ်ကမ္ဘာတစ်ဝှမ်းကိုဗစ်ကာကွယ်ဆေးတန်းတူညီမျှမရကြသေးတာကလည်းကာယောဂါကာကွယ်ထိန်းချုပ်ရေးအနာဂတ်လုပ်ငန်းစဉ်တွေအပေါ်ချိန်ချမှုဖြစ်နေတယ်လို့လည်းသတိပေးပါတယ်ကာကွယ်ဆေးဖြန့်ဖြူးမှုနှုန်းထက်ယောဂါပိုးကူးစက်ပြန့်နှံ့မှုကပိုးပြီးတော့မြန်ဆန်နေတယ်လို့လည်း Mr. Ghebreyesus ကပြောပါတယ်စီးပွားရေးအရာကြီး9နိုင်ငံရဲ့ G7 နောက်နဲ့ညီလာခအရောက်မှာ ကမ္ဘာလူဦးရေ80ရာခိုင်နှုန်းကိုကာကွယ်ဆေးအပြည့်ထိုးထားပေးဖို့လဲနိုင်ငံရေးပိုင်းကကောင်းဆောင်တွေကို WHO အကြီးအကဲကတိုက်တွန်းသွားပါတယ် WHO ရဲ့ COVAX ကာကွယ်ဆေးဖြန့်မြူရေးအစီအစဉ်အတွက်ကာကွယ်ဆေးတန်ပေါင်း880ပေးအပ်ဖို့ G7 ကောင်းဆောင်တွေကကတိပြုခဲ့တာကိုလည်း WHO ကကြိုးဆိုခဲ့တာပါဒါပေမဲ့လည်းကိုဗစ်ကြောင့်နေစဉ်လူသတောင်းကျော်သေဆုံးနေရသလိုကာကွယ်ဆေး17ဘီလီယံလိုအပ်နေတာကိုလည်းထောက်ပြခဲ့ပါတယ်။စီးရင်နွမ်းပါတဲ့တိုင်းမြေတွေကပိုကူးဆက်နိုင်ခြင်းများတဲ့လူတွေနဲ့ကျန်းမာရေးဝန်ထမ်းတွေကိုအရင်ဆုံးဆေးထုတ်ပေးဖို့လည်းအလေးပေးပြောဆိုသွားပါတယ်။ချမ်းသာတဲ့တိုင်းမြေတွေကဆယ်ကျော်သက်တဲ့ကလေးတွေကိုထိုးပေးနေတဲ့ကာကွယ်ဆေးလုပ်ငန်းကိုယာယီရပ်ထားပြီးတော့ဖွံ့ဖြိုးတိုးတက်ဆဲတိုင်းမြေတွေကိုချက်ချင်းလူတန်းဖို့ WHO အကြီးအကဲကတိုက်တွန်းထားဖို့ပါတယ်။အမေရိကန်ပြည်ထောင်စုနေဗာဒါပြည်နယ်ကိုသွားရောက်ခဲ့တဲ့ကာကွယ်ဆေးထိုးပြီးသားဟာဝိုင်ယီပြည်နယ်ကအိုဟွာကျွန်းနယ်လူတယောက်မှာဒယ်တာမျိုးဗီဇပြောင်းပိုကူးစက်နေတာကိုစစ်ဆေးတွေ့ရှိခဲ့တယ်လို့တာဝန်ရှိသူတွေကပြောပါရယ်။အိန္ဒိယနိုင်ငံမှာပထမဆုံးတွေ့ခဲ့တဲ့ဒယ်တာဗီဇပြောင်းပိုဟာအလွန်ကူးစက်များလာတဲ့ပိုမျိုးဖြစ်ပြီးအမေရိကန်ပြည်ထောင်စုမှာကူးစက်ခံရသူအလုံးရဲ့600ခန့်နှုန်းရှိပါတယ်။ကိုဗစ်ကာကွယ်ဆေးကဗီဇပြောင်းပိုကူးစက်မှုကိုမကာကွယ်နိုင်ဘူးဆိုရာဟာဖြစ်အောင်ဖြစ်ခဲ့ကိစ္စဖြစ်ပါတယ်လို့ဟာဝိုင်ယင်ကျန်းမာရေးထာတာညွန်ကြားရေးမှူးဒေါက်တာလီဘီချားကပြောပါတယ်။ဒယ်တာဗီဇပြောင်းပိုးတွေအများပြားကူးစက်ပြန့်နှံ့နေတဲ့ဗြိတိန်နိုင်ငံကသူတေတီတွေရဲ့တိလာချက်တစ်ခုမှာတော့ဖိုင်ဇာကာကွယ်ဆေးတွေကဒယ်တာဗီဇပြောင်းပိုးကြောင့်နေထိုင်မကောင်းဖြစ်ပြီးဆေးရုံတည်ရတာမျိုးဖြစ်မလာအောင်96ရာခိုင်နှုန်းထိကာကွယ်နေတာတွေ့ရှိခဲ့ကြပါတယ်။တမောင်1400နီးပါးရှိတဲ့အိညာပြည်သူတွေအပေါ်တက်ရောက်မှုရှိမဲ့အွန်လိုင်းရေးသားမှုစည်းကမ်းတွေနဲ့ပတ်သက်လို့ဝန်ကြီးချုပ်နရင်ဒရာမိုဒီအစိုးရအဖွဲ့နဲ့အမေရိကန်နည်းပညာကုမ္ပဏီ Twitter တို့ကြားအခြေအတင်ဖြစ်နေပါတယ်။အိညာအစိုးရကအသေးထုတ်ပြန်လိုက်တဲ့ IT စည်းမျဉ်းစည်းကမ်းသစ်အရ Twitter လူမှုဆန္ဒနာဘော်ကရေးသားချက်တချို့ကိုဖယ်ရှားပစ်ဖို့အစိုးရစည်းမျဉ်းသစ်အတိုင်းလိုက်နာဖို့နဲ့သတင်းရင်းမြစ်တွေကိုဝေမျှဖို့လည်းပါပါတယ်။လိုက်နာမှုမရှိရင်ကုမ္ပဏီဝန်ထမ်းတွေရာဇဝတ်ကျူးလွန်မှုနဲ့တရားရင်ဆိုင်ရမှာပါအခုလိုတင်မာမှုတွေတိုးလာနေတာကြောင့်အွန်လိုင်းကနေလွတ်လပ်စွာပြောဆိုမှုတွေကိုတောင်မှကအိန္ဒိယရဲ့ဒီမိုကရေစီစနစ်အပေါ်မှာပါထိခိုက်လာနိုင်တယ်လို့တက်ကြွလှုပ်ရှားသူတွေကပြောပါတယ် IT စီကံသစ်တွေမေလ25ရက်နေ့မှာအသက်ဝင်တာဖြစ်ပေမဲ့ Twitter နည်းပညာကုမ္ပဏီက3လဆိုင်ငံ့ဖို့တောင်းဆိုထားတာပါစီကံသစ်အသက်မဝင်ခင်တည်းရဲ့အလို့မေလ24ရက်နေ့မှာ New Delhi ရဲ့တပ်ဖွဲ့က Twitter ရုံးကိုအတိပေးစာပေးပို့ခဲ့ပေမဲ့အဲ့ဒီအချိန်မှာရုံးပိတ်ထားတာပါရဲအရာရှိတွေရုံးအဆောက်အုံထဲဝင်ပြီးတော့ရှာဖွေခဲ့တဲ့ဗီဒီယိုဖိုင်ကိုဒေတာရင်းရုပ်သံလိုင်းတွေကနောက်ပိုင်းမှာပြသခဲ့ပါတယ်အိန္ဒိယကဝန်ထမ်းတွေနဲ့လွတ်လပ်စွာထုတ်ဖော်ခွင့်အပေါ်ထိခိုက်လာမှာကိုစိုးရင်ကြောင်းအခင်းဖြစ်ပြီးရပ်ပိုင်းအကြံမှာပဲ Twitter ကပြောပါတယ်ဒီလအစောပိုင်းမှာတော့ Twitter ကုမ္ပဏီကိုနောက်ဆုံးသတိပေးစာပေးပို့ခဲ့တယ်လို့အစိုးရကပြောပါတယ်လိုက်နာမှုမရှိရင်မလိုလားအပ်တဲ့အကျိုးဆက်တွေပေါပေါလာလိုက်မယ်လို့လည်းဖော်ပြထားကြောင်းအဲ့ဒီအတိပေးစာကိုရခဲ့တဲ့တီချာလွတ်လပ်တဲ့ NPR တင်ကဖော်ပြခဲ့တာပါအိန္ဒိယအစိုးရကတော့ IT စီမင်းသစ်ကလွတ်လပ်စွာရေးသားဖော်ပြခွင့်ကိုကန့်သတ်ထားတယ်ဆိုတဲ့ဝေဖန်ပြောဆိုမှုတွေကိုပယ်ချထားပါတ
ယ်နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိတဲ့အနားလောင်တို့ကပြောပြပေးခဲ့ကြတာပါခင်ဗျာ။ VOA American တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းပေးပို့ချက်တွေကိုတင်ပြပေးတော့မှာမို့ပထမဦးဆုံးတော့ဒေါန်ဆန်းစုကြည်ရဲ့အမှုကြမ်းတာစစ်ဆေးမှုသတင်းနဲ့စပါမယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ပေါ်တရားစွဲဆိုထားတဲ့အမှုတွေကဒီကနေ့ဇွန်လ15ရက်နေ့မှာအမှုနှစ်ခုစစ်ဆေးပါတယ်။သမရဦးဝင်းမြင့်နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမြို့အောင်တို့နဲ့တတွဲတဲ့အမှုဖြစ်တဲ့တဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေချိုးဖောက်မှုတခါအများပြည်သူတည်ငြိမ်အေးချမ်းမှုပြက်အောင်လှုပ်ဆောင်မှုဒီအမှုနှစ်ခုကိုစစ်ဆေးတာပါ။နေပြည်တော်ကသီးသန့်တရားရုံးမှာဒေါက်ဆန်းစုကြည်အမှုတွေကိုဒုတိယမြောက်နေ့အဖြစ်စစ်ဆေးခဲ့တဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မတ်ခင်ဖြူထွေးကပြောပြပါမယ်ခင်ဗျာ။
ဒေါန်ဆန်းစုကြည်ကိုဆွဲဆိုထားတဲ့အထက်ကရိုးရှင်းတဲ့မှုတွေအတွက်အမှုတစ်ခုစီကိုရပ်ပေါင်း180အတွင်းပြစ်စစ်ဖို့တရားသူကြီးကခွင့်ပြုခဲ့ပြီးတဲ့နောက်ဒီကနေ့မှဒီသတင်းဖက်ထဲဒုတိယနေ့အဖြစ်နဲ့နေပြည်တော်ကတည်ထောင်တရားရုံးမှာဆက်လက်စစ်ဆေးပါတယ်။ဒီကနေ့မှာတော့တဘောဝပေးရန်ရဲ့စီမံခန့်ခွဲမှုဥပဒေပုံမှန်25ကိုချိုးဖောက်မှုအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုပ်ဆောင်မှုဥပဒေပုံမှန်505ခါခွေချိုးဖောက်မှုတို့ကိုစစ်ဆေးခဲ့တယ်လို့ဒေါန်ဆန်းစုကြည်ရဲ့ရှေ့နေဒေါက်ဆန်းမာလာညွန်က VOA မြန်မာပိုင်းကိုပြောပါတယ်။905ခခွေအမှုအတွက်တရားလိုဘက်ကတက်သေးတင်သွင်းတာကိုသူတို့ဘက်ကကန့်ကွက်ခဲ့တယ်လို့ရှင်းလီဒေါ်ဆန်းမာလာညွန်းကပြောပါတယ်
။ဒီနေ့905ခခွေရဟို၃လောက်ပဲအမှုကတော့တရားလိုဆက်တရားလိုဆက်ပြီးတော့သူတို့တက်သေးကန်သွင်းတဲ့ခါကိုကျွန်တော်ကကန့်ကွက်လို့ဘက်ကကျွန်တော်ဘက်ကကန့်ကွက်လို့နှစ်ဖက်ဆောင်လဲတဲ့ပေါ့နားမယုံရင်အမှုမှာသူတို့ဘက်ကတင်အမားတို့ကကန့်ကွက်ပါညွန်းတယ်သူတို့ကတက်သေးကန်သွင်းရင်အမားတို့ဘက်ကတင်လဲသူတို့ကကန့်ကွက်ပါညွန်းရှိတယ်လေကန့်ကွက်လို့ရတယ်ဆိုတော့အမားတို့ကသူတို့တင်တဲ့ဟာကိုအမားတို့ကတန်ကွက်တယ်အဲ့ဒီပေါ်တမှာအမားတို့နားမယုံတဲ့နှစ်ဖက်ဆောင်လဲတဲ့ပြောမယ် ညီမတို့သိတယ်နော်အမဆောက်လဲတဲ့ပြီးပြီးမှရုံးကိုတင်ပြီးမှဘယ်လိုဆိုအဲ့တော့အမပြောတယ်မှာ25တဘာဝဘေးရနေရကဖရဲလူစစ်တာပြီးွားပြီးငါနဲ့ရုံးကိုရဲလူတဘာဝတာပြန်ပြီးပြန်လာနေရမယ်ဟာပေါ့
ဒီကနေ့စစ်တဲ့တဘာဝဘေးရနေရစီမံခန့်ခွဲမှုဥပဒေပုံမှား25ချိုးဖောက်မှုကိုတော့တရလူဥထွန်းမြင့်အောင်ခေါ်ဦးညီညီဆိုသူကအမှုဖွင့်ခဲ့တာဖြစ်ပါတယ်အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုပ်ဆောင်မှုဥပဒေပုံမှား905ခါခွေနဲ့ဒေါန်ဆန်းစုကြည်သမရဦးဝင်းမြင့်နဲ့မြေပြောကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်လို့၃ယောက်ပေါင်းကိုတော့အထွေထွေအုပ်ချုပ်ရေးဌာနကဥဆူဆူရွှေကအမှုဖွင့်ထားတာပါဒေါန်ဆန်းစုကြည်ရဲ့အမှုတွေကိုစတင်စစ်ဆေးတဲ့မနေ့ကဇွန်လ14ရက်နေ့ကတော့တဘာဝပီးရန်ရဲ့စီမံခန့်ခွဲမှုဥပဒေနဲ့ဆွဲဆိုခံထားရတဲ့အမှုနှစ်မှုတွင်းကုံထုတ်ကုံဥပဒေနဲ့ဆွဲဆိုခံထားရတဲ့အမှုစက်သွေးရေးဥပဒေနဲ့ဆွဲဆိုခံထားရတဲ့အမှုစုစုပေါင်းအမှု၄ခုစစ်ခဲ့ပါတယ်ဒီကနေ့အမှုမကြားနာခင်မှာတော့ဒေါ်ဆန်းစုကြည်ဦးဝင်းမြင့်ဦးမျိုးအောင်တို့ ਨੇ ရှင်းနေတွေတိကျတွေ့ခွင့်ရခဲ့တယ်လို့ဒေါ်ဆန်းမာလာညွန့်ကပြောပါတယ်
။ဟိုအရင်မနေ့ကပြီးသွားတဲ့အမှုနဲ့ဒီနေ့စစ်မဲ့အမှုနဲ့ကြောနေရတဲ့နဲ့ဟိုဘာမှတော့မသာတူးတူးတူးတော့အမှန်မှသာရပါမယ်။ဒီနေ့ကတော့ဟို3လောက်အမှုဆိုတော့3လောက်လုံးနဲ့စစ်နေနေနဲ့တွေ့ရတယ်။စစ်နေလေးရောက်လုံးနဲ့အခုလို3လောက်လုံးနဲ့တွေ့ရတယ်။တော်တော်တတတွေ့ရပါတယ်။
လာမယ့်သတင်းပတ်စွန်လ21ရက်နဲ့22ရက်နေ့တွေမှာဒေါ်ဆန်းစုကြည်တို့ကိုနောက်ထပ်ရုံချင်းပြီးထားပါတယ်။အဲ့ဒီအခါအပြန်လန်လျှောက်လဲဖို့ရှိတာတွေနဲ့ပတ်သက်လို့ရှင်းနေဒေါ်ဆန်းမာလာညောင်းကအခုလိုရှင်းပြပါတယ်
။ဒီကအမှုကတော့တည့်ရလူတွေစစ်ပြီးအကုန်လုံးကတည့်ရလူစစ်ပြီးဖြစ်တဲ့အတွက်သူတို့ဘက်ကတပ်တွေတွေစစ်တယ်။အခုဒီနေ့ငါခွေအမှုကတည့်ရလူစစ်နေရင်သူတို့တပ်တွေကတွေ့နေတဲ့အခုကိုအမားတို့ကတန်းကြပ်တဲ့အတွက်နှစ်ဖက်ဆောင်လဲတဲ့လားနဲ့ရုံချင်းဒီပေါ်မှာဆောက်လဲတဲ့ဒီနေ့25တက်မှုကတော့တည့်ရလူပြီးွားပြီအမားတို့ဘက်ကနေအဲ့တည့်ရလူကိုပြန်လည်နေဖို့မေးရ
ဒေါ်ဆန်းစုကြည်ဟာအာကတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှား55နိုင်ငံတော်လွှတ်ချက်ပေါက်ကြားမှုဥပဒေပုံမှား31ကငယ်ပို့ကုန်သွင်းကုန်ဥပဒေပုံမှား8ဆက်သွယ်ရေးဥပဒေပုံမှား69အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုလှုံ့ဆော်မှုဆိုင်ရာဥပဒေပုံမှား905ခါခွဲတို့အပြင်တဘာဝပီးရနေစီမံခန့်ခွဲမှုဥပဒေပုံမှား25နဲ့ကအမှုနှစ်ခုစုစုပေါင်း9မှုနဲ့တရားစွဲခံထားရတာပါရန်ကုန်မှာတရားစွဲခံရတဲ့နိုင်ငံတော်လှုပ်ရချက်ပေါက်ကြားမှုဥပဒေပုံမှား31ကငယ်ကိုနေပြည်တော်မှာရုံးပြောင်းစစ်ဆေးခွင့်ရမယ့်အကြောင်းအမှုကိုလည်းနေပြည်တော်တရားလွှတ်တော်ချုပ်မှာလာမယ့်သတင်းပတ်ဇွန်လ23ရက်နေ့မှာစစ်ဆေးဖို့ရှိနေပါတယ်ရှင်
။မခင်ဖြူထွေးပြောပြခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့စကိုင်းနဲ့မကွေးတိုင်းတွေအတွင်းကတိုက်ပွဲသတင်းတွေကိုပြောပြပါအောင်မယ်။စကိုင်းတိုင်းတဲ့ကမင်းကင်းမြို့နားမှာစစ်ကောင်စီတပ်ဖွဲ့တွေနဲ့မင်းကင်းမြို့ပြည်သူ့ကာကွယ်ရေး PDF အဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။တပယင်းမြို့နယ်ညောင်လကျွရမှာလည်းစစ်ကောင်စီတပ်တွေဝင်ရောက်ရှာဖွေခဲ့ပြီးရွာသားတယောက်ဖမ်းဆီးခံခဲ့ရပါတယ်။မကွေးတိုင်းပေါင်းမြို့နယ်မှာဆိုရင်လည်းပေါ့ PDF တပ်တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်ပွားပြီးစစ်တပ်ကကြေးရွာတွေကအိမ်တွေကိုမိရှုသွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်အခုလိုစကိုင်းနဲ့မကွေးတိုင်းတွင်းထဲမှာဖြစ်နေတဲ့အခြေအနေတွေအကြောင်းအပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုတော့မဆုမွန်ကပြောပြပါမယ်ခင်ဗျာ
ဒီကနေ့ဇွန်လ15ရက်နေ့မနက်ပိုင်းကစကိုင်းတိုင်းမင်းကင်းမြို့နယ်နှစ်မိုင်လောက်ပဲဝေးတဲ့တင်းပင်းရွာမှာစစ်ကောင်စီတပ်တွေဝင်ရောက်လာတဲ့အချိန်မှာမင်းကင်းပြည်သူ့ကာကွယ်ရေး PDF အဖွဲ့ကတွားရောက်တိုက်ခိုက်ခဲ့ကြပါတယ်တရင်ကြားပုံရတဲ့စစ်တပ်ဖက်ကတင်းပင်းရွာကိုမရောက်ခင်ဖက်ခတ်တောင်ကြားမှာ PDF တပ်ဖွဲ့ဝင်တွေကိုပြစ်ခတ်တိုက်ခိုက်ခဲ့ကြတဲ့အကြောင်းမင်းကင်း PDF တာဝန်ရှိသူတို့ကပြောပြပါဗျ
။ဖြစ်တယ်ကျွန်တော်မင်းကင်းမြို့နယ်ဖက်ခတ်ဟာဖက်ခတ်တောင်ကြားပေါ့ဗျာဖက်ခတ်နားရင်းပေါ့ကျွန်တော်လေးစပစ်ကြတယ်ဆိုကျွန်တော်ကသူတို့နေတဲ့တင်းပင်းရွာကိုဒီနေ့တို့သူတို့ဝင်စီးကြတယ်အဲ့ဒီနေ့ရောကျွန်တော်ဖြန့်စီးဖို့သွားတာချိန်မှာသတင်းပေါက်ပြီးကျွန်တော်တို့လမ်းပြင်းနေမရောက်နိုင်လမ်းမှာလည်းလည်းနေပြင်းထုခံရတာထုခံရတယ်ကျွန်တော်တို့ဒီခုကိုထုဖြစ်တာပေါ့ဒီလိုတော့လည်းနေပြင်းထုကျွန်တော်တို့ရရနေနေပြစ်တာပေါ့ဒီတန်ရရတာကတော့ကျွန်တော်တို့ဘက်ကတော့သိရှိလေဒီကိုအဲလူအပကြီးမိရဲ့ကောင်တွေကတော့နားရဲအသေးထွက်တာတော့နားမကြားတော့ဘူးနားရဲအူကြီးကအဲ့လိုမျိုးဒီရောရှိတယ်ဟိုတန်တဲ့ဟိုလိုမျိုးအေးဆုံးတာတော့တန်တဲ့ဟိုပြစ်ချက်တရားရောမရှိဘူး
ဒီတိုက်ပွဲမှာတော့အိမ်နီးချင်းကဏီမျိုးက PDF တပ်ဖွဲ့တွေကလည်းပါဝင်တိုက်ခိုက်ပေးခဲ့ကြပါတယ်။စကိုင်းတိုင်းထဲမှာပဲတပရင်းမျိုးညောင်လကျေးရွာမှာလည်းစစ်တပ်ကနေအိမ်တွေကိုဝင်ရောက်ချဖွေပြီးတော့ကျေးရွာသားတဦးကိုဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးတော့တပရင်းဒေသခံတဦးပြောပြတာကတော
့ဝင်းမြင့်နဲ့ညောင်လရွာကစစ်တပ်နဲ့ဆက်နေစီမှာပဲ။ဝင်းပြီးတော့လမ်းချောင်းကိုတနက်တူဖောက်ဝင်တယ်တော့ဒီน้องไล่หว่าจีนไต่นี่ဖြတ်ပြီးသွားတယ်။ငါးအိမ်ဝင်နေတော့အိမ်ငါးအိမ်။ဖမ်းပြီးတော့တယောက်ဖမ်းတော့ဆက်ဆိုင်ဖမ်းတာ20လောက်ဖမ်းတာ။ပြန်ညှစ်တာတယောက်တော့ခေါ်သွား
ညောင်လာရွာဟာပြီးခဲ့တဲ့ဇွန်လ၈ရက်နေ့တုန်းကဒေသခံ PDF တပ်တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်ပွားခဲ့တဲ့ရင်ကျေးကျေးရွာနဲ့ဘေကျင်းကပ်ရွာဖြစ်ပါတယ်။သူတို့မှာလက်နက်တွေရှိတယ်ဆိုတာကိုသတင်းရတဲ့အတွက်စစ်ကောင်စီတပ်တွေကလာရှာတာဖြစ်နိုင်တယ်လို့ဒေသခံတွေကပြောပါတယ်။မနေ့ဇွန်လ၁၄ရက်နေ့ကလည်းတပရင်းမြို့နယ်ဆက်ပြာချင်းကျေးရွာမှာစစ်တပ်ဘက်ကနေပစ်ခတ်လို့ PDF တပ်ဖွဲ့ဝင်တဦးသေဆုံးပြီးတော့နှစ်ဦးဒဏ်ရာရရှိခဲ့ပါတယ်။ဒါကတော့စကိုင်းတိုင်းတွေကအခြေအနေဖြစ်ပါတယ်။မကွေးတိုင်းထဲမှာလည်းဒီကနေ့နေ့လယ်ပိုင်းမှာတော့ပေါ့မြို့နယ်တောင်ပိုင်းကင်းမရွာနာမှာဒေသခံ PDF တပ်တွေနဲ့စစ်ကောင်စီတပ်တို့ကြားအပြန်အလှန်ပစ်ခတ်မှုတွေဖြစ်ခဲ့ပါတယ်။ PDF တပ်ဖွဲ့ဝင်တွေရှိနေတယ်လို့သတင်းကြားထားတဲ့ကင်းမရွာဘက်ကိုစစ်တပ်ကနေဝင်ရောက်ပြီးနေနေကိုမီးရှို့ဖျက်ဆီးခဲ့တယ်လို့ပေါ့မြို့က PDF တပ်ဖွဲ့ကပြောပြပါတယ်။အင်ချေ300ကျော်လောက်ရှိတဲ့ကင်းမရွာက၃ပုံ၂ပုံလောက်ဟာမီးလောင်ကျွမ်းသွားခဲ့ပါတယ်
။ဒီနေ့ရှင်တွေက၁၀လကျော်လောက်ကလေးကဖြစ်တယ်ကျွန်တော်တို့ကင်းမာတဲ့ဒိန်းဝင်ကြမှာကြဖြစ်တာပေါ့စကောက်မိုင်းဆွဲတာအဲသူပြက်ကိုပြက်ပေါ့ကျွန်တော်တို့ကတော့မအောင်တော့ပြည့်ပြည့်နဲ့သွားပြည့်ပြည့်နဲ့တော့နောက်ဆိုကျွန်တော်တို့ကတော့ဒီကြောက်ပါလို့ရှိရောသူတို့ကတော့နည်းနည်းများတယ်ရဲခြင်းကောင်းတော့ဒီရောက်ပါပြီကျန်တဲ့ဒီကတော့မိုင်းကြည့်တာနည်းနည်းပါပါခွင့်ရချရတော့ဖြစ်နေဒီဘက်ကလည်းမရှိတော့ဒီဘက်ကလည်းကျွန်တော်တို့လည်းဆုတ်သွားတော့ဒီကိုရောင်မရှိနေတာဗျအခုရှိဝင်နေနေကျွန်တော်တို့ဆုတ်တဲ့ဘက်ကလည်းအကင်းမအောင်သူကလည်းပြစ်မှတ်ထားတာဗျအဲ့မှာကင်းမမှာကျွန်တော်တို့ဒီ PDF ဖွဲ့တွေရှိတယ်ပါညာလို့တကယ်လည်းကြည့်ရှိတာ
အခုလိုမျိုးမကွေးတိုင်းဘက်မှာလည်း PDF တက်နဲ့စစ်ကောင်စီတက်တွေကြာအပြန်အလှန်ပြစ်ခတ်မှုဖြစ်နေတဲ့အခြေအနေတွေမှာပဲစစ်တက်နဲ့တိုက်ပွဲတွေရှိနေတဲ့ကယားပြည်နယ်ဘက်မှာလည်းတိုက်ပွဲတွေကြောင့်စစ်ဘေးဒုက္ခတွေတိမ့်နေချီတိမ့်ရှောင်နေရပါတယ်။ဒါကြောင့်ကရင်ပြည်အမျိုးသားကာကွယ်ရေးတပ် KNDF အနေနဲ့ထိုးစစ်တွေကိုယာယီရပ်ဆိုင်ထားမယ်လို့ဒီကနေ့ဇွန်လ15ရက်နေ့ရက်စွဲနဲ့ထုတ်ပြန်လိုက်ပါတယ်။ဘာသာရေးခေါင်းဆောင်တွေဘက်ကနှစ်ဖက်တိုက်ခိုက်မှုတွေယာယီရပ်ဆိုင်ထားအောင်စီစဉ်တာကိုလက်ခံခဲ့တယ်လို့ထုတ်ပြန်ချက်မှာရေးထားပါတယ်။စစ်တပ်ဘက်ကတော့ဒီအခြေအနေပေါ်ဘလို့တုံ့ပြန်တယ်လဲဆိုတာကိုတော့လောလောဆယ်မသိရသေးပါဘူးရှင်
။မဆုံမပြောပြပေးခဲ့တာပါခဏ။အခုဆက်ပြီးတော့ချင်းပြည်နယ်အတွင်းကစစ်ပြေးဒုက္ခသည်တွေစားနပ်ရိက္ခာအခက်အခဲကြုံနေရတဲ့အခြေအနေကိုပြောပြပါအောင်မယ်။ချင်းပြည်နယ်မှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဘေးလွတ်ရာခိုလိုနေရတဲ့မင်းတပ်မြို့နယ်၊ကံပက်လက်မြို့နယ်နဲ့ထန်တလန်မြို့နယ်တွေကစစ်ပြေးဒုက္ခသည်တွေစားတောက်ရေးအတော်အခက်တွေ့နေကြရပါတယ်။သူတို့အတွက်ရိက္ခာပို့ပေးတဲ့လမ်းကြောင်းတွေကိုစစ်တပ်ကပိတ်ထားတဲ့အတွက်အစားအသောက်ဆေးဝါးရှာပါခက်ခဲနေကြပါတယ်။ဒီအခြေအနေအပြည့်အစုံကိုတော့ VOA သတင်းတောင်နိုင်ကွင်းအင်ကပြောပြပေးမှာပါခင်ဗျာ။
ချင်းပြည်နယ်မင်းသားမြို့နယ်ကံပက်လက်မြို့နယ်နဲ့သံတလန်မြို့နယ်တွေမှာဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စစ်တပ်ကြားပြစ်ကတ်တိုက်ခတ်မှုတွေကြောင့်ဒေသခံတောင်းနှိတ်ချီစစ်ပြေးဒုက္ခသည်တွေဖြစ်နေကြပါတယ်။တိုက်ပွဲဖြစ်ပွားခဲ့တဲ့နေရာတွေမှာစစ်တပ်ကအင်အားဖြည့်ပြီးနေရာယူထားတာကြောင့်စစ်ပြေးဒုက္ခသည်တွေအတွက်အစာရွေရိတ်ခါပို့ဆောင်နိုင်ဖို့အတော်လေးအခက်အခဲဖြစ်နေတယ်လို့ပြည်တွင်းဒုက္ခသည်တွေအကူအညီပေးဆောင်နေသူတယောက်က VUA ကိုပြောပါရစေ။
ကျွန်တော်ကအနည်းဆုံးတောင်းတောင်းချင်ရှိမှာကျွန်တော်ကခုကကွာနေဖက်တီကျဆင်းလာတော့ရွာရဲကိုတော့စပေးဆောင်ဖြစ်ခဲ့တာရွာတိုင်းကကြီးနေရတာတကယ်ကိုပြန်ရောက်လာရင်တော့ဒီကပြန်ပြေးလို့လည်းစပေးဆောင်ဖြစ်နေရတယ်ကျွန်တော်ကဒီတိုင်းသာဆိုးဆေးတောက်လျှောက်ဖြစ်နေစွင်တော့ဒီတလားအတွင်းမှာစပေးဆောင်5000တော့ဖြစ်သွားလိမ့်မယ
်အဓိကရိတ်ခါတည်တဲ့ချင်းမီနယ်နဲ့မကွေးတိုင်းနယ်စပ်လမ်းကြောင်းအလုံးကိုစစ်ကောင်စီတပ်တွေကပိတ်ဆို့စစ်ဆေးမှုတွေလုပ်နေတာကြောင့်ရိတ်ခါတည်ယူရမှာခက်ခဲရှိနေတယ်လို့သူကဆက်ပြောပါတယ
်ဟိုပိတ်တယ်ဆိုတာအခုကျွန်တော်တို့တိုက်ပွဲဖြစ်တဲ့နေရာတောက်လျှောက်ကကျွန်တော်တို့ရိတ်ခါလမ်းတွေပါတောက်လျှောက်နေတာကျွန်တော်တို့ကနေမရိတ်ခါတည်နေတယ်မရှိတော့လမ်းကြောင်းကခုကလို့စစ်ပြေးဆောင်ကတောင်းနေတဲ့တောင်းချားဆိုရင်သူကဒီလိုပိတ်လိုက်ရင်တော့ကိုငတ်မှာပဲကျွန်တော်တို့
စစ်တပ်တွေချထားတဲ့အတွက်ချင်းမီနယ်ထက်ကစစ်ဘေးဒုက္ခသည်တွေအတွက်ပရာဟိတဖွဲ့တွေကပေးပို့လူဒဏ်နဲ့ပစ္စည်းတွေကိုဒုက္ခသည်တွေစီအရောက်ပို့မပေးနိုင်ဘူးလို့ဒုက္ခသည်ရေးတွေကိုလွတ်ဆောင်ပေးနေတဲ့ခရိယံပါရာကြီးကောင်းဆောင်ဥငိုင်းဆက်ကပြောပါတယ်
။ကိုကြီးဘေးနဲ့ဟိုဟာမိတ်ဆွေကြတော့သူတို့ပုဂ္ဂိုလ်ရလာချစ်ချက်ကြတယ်။ဒါမဲ့လမ်းကြောင်းမဖွင့်တဲ့ခါကျတော့ဘလုံးမအဆင်မပြေဘူး။
မေလ၁၀ရက်နေ့ကလေးကစလို့ချင်းပြည်တို့ကာကွယ်ရေးဖွဲ့တွေနဲ့စစ်သားကြားတိုက်ပွဲဖြစ်ပွားခဲ့ပြီးအခုနောက်ပိုင်းမှာစစ်သားဘက်ကပြန်လည်ထုတ်စစ်ဆင်မှုတွေရှိနေတာကြောင့်စစ်ပြေးဒုက္ခသည်တွေဟာမူလခုလုံနေကြတဲ့နေရာကနေထပ်ပြီးထွက်ပြေးပုန်းရှောင်နေကြရပါတယ်။ချင်းပြည်နယ်ကံပက်လက်မြို့နယ်မှာလည်းတိုက်ပွဲကြောင့်စစ်ပြေးဒုက္ခသည်တောင်းနေချီရှိနေပြီးနေရာ၄နေရာမှာခုလုံနေကြရပါတယ်။ကံပက်လက်မြို့နယ်ဘက်ကဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်လို့အခုညီပေးဆောင်နေသူတယောက်ကအခုလိုပြောပါတယ်
။ဖမတော့အများကြီးလည်းတော့ဆော်တယ်အဲ့ဒီသုံးပုံတပုံတော့ပဲဟိုမြို့ထဲမှာနေတာအကုန်လုံးပဲပြစ်ချောင်းကြတယ်ဆရာခမန်းဆိုတော့ဟိုတပုံမှန်ချင်တော့ရှင်းနေတယ်သ
ကျွန်တော်တို့ကကိုမှာလည်းတစ်ခဲကြတယ်အခုထင်ကတော့မြို့သွင်းနေရောက်ပြီဆိုတော့အဲ့ဒီလိုလလလလမတော်လာရဘူးဆိုတော့စာဝန်ကြီးရောအခုလုံးမဲ့ရှိပါအစနော်ကလေးဒီကိုပန်းဆောင်မိခင်လိုမျိုးအပေါ်အခွားကြီးအဲ့ဒါစာဝန်ကြီးရှိပါအခုလုံးမဲ့အဖေအခဲရရှိတယ်ကံပလက်မြို့မှာမီလာ 13ရက်နေ့ကပထမဆုံးကျင်းတိုက်ပွဲဖြစ်ပွားခဲ့တဲ့သန္တလန်မြို့နယ်မှာလည်းတိုက်ပွဲတွေကြောင့်ကြေးရွာ900ဆက်မနည်းကကြေးရွာသာ1000နီးပါးသန္တလန်မြို့ထဲနဲ့တောထဲမှာစစ်ဘေးလွတ်အောင်ဆက်ပြေးနေရပါတယ်အခုလိုဘေးလွတ်ရခလုံးနေကြတဲ့ဒုက္ခသည်တွေဟာမိုးရသည်မှာဖြစ်လို့ရှိတဲ့တုတ်ကွေးငှက်ပြားစတဲ့ရောဂါဖြစ်လာမှာကိုစိုးရိမ်နေရသလိုစစ်တပ်ဘက်ကလက်နက်ကြီးနဲ့ပြစ်ခတ်မှာကို ောင်းနေရတယ်လို့ပြည်တွင်းဒုက္ခသည်ရေးအကူအညီပေးသူတွေကခံမှန်းထားပါတယ်။သူတို့ယာယီခိုလုံနေတဲ့နေရာတွေကိုတိုက်ပွဲကင်းမဲ့ဆုံးဖြစ်တတ်မှတ်ပေးဖို့စစ်ရှောင်းကော်မတီကနေနှစ်ဖက်လုံးကိုတောင်းဆိုနေပေမဲ့စစ်တပ်ဘက်ကလက်ခံခြင်းမရှိတဲ့အတွက်သူတို့ရဲ့ဘဝလုံခြုံရေးစိုးရိမ်နေရတယ်လို့ဒုက္ခသည်တွေရေးအကူအညီသူတွေကပြောပါတယ်ခင်ဗျာ
။နိုင်ကုန်းအိမ်သတင်းပေးပို့ထားတာပါခင်ဗျာ။ဒါနဲ့တစ်ဆက်ထဲမှာပဲရခိုင်ပြည်နယ်တွေကစစ်ရှောင်ဒုက္ခသည်တွေလက်တလောရင်ဆိုင်နေရတဲ့အခက်အခဲကိုလည်းပြောပြပါအောင်မယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာမိုးသည်ထန်စွာရွာသွန်းနေတာကြောင့်စစ်ဘေးဒုက္ခသည်စခန်းတချို့မှာရေကြီးရေရှမ်းမှုနဲ့ကြုံနေရပါတယ်။အထူးသဖြင့်မြေပုံမြို့နယ်၊ကြောက်တော်မြို့နယ်၊မြောက်ဦးမြို့နယ်တွေကဒုက္ခသည်စခန်းတွေမှာရေကြီးလို့နေရထိုင်ရေးအခက်အခဲတွေ့နေရတဲ့အကြောင်းရခိုင်ကလာတဲ့သတင်းကိုတော့ကိုသားညုံကပြောပြပါမယ်ခင်ဗျာ
။ရခိုင်ပြည်နယ်မှာအခုရပိုင်းတွင်မိုးအဆက်မပြတ်ရွာသွန်းတာကြောင့်ကြောက်တော်မြောက်ဦးရသေးတောင်မြေပုံနဲ့အမ်းမြုံနယ်တွေမှာရှိတဲ့ပြည်တွင်းဒုက္ခသည်စခန်းတော်များများရေဘီဒုက္ခရင်ဆိုင်နေရပါတယ်။စစ်တပ်နဲ့ရခိုင်လက်နက်ကိုင်အီတို့ကြားပြီးခဲ့တဲ့နှစ်တွေကဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်နေရဆုံးခဲ့ရတဲ့ဒုက္ခသည်တွေခိုလုံနေကြတဲ့ပြည်တွင်းဒုက္ခသည်စခန်းတွေမှာရေဘီဒုက္ခထပ်ပြီးတော့ကြုံနေရတာနဲ့ပတ်သက်လို့စစ်ဘေးဒုက္ခသည်အရေးအကူအညီပေးနေတဲ့ရခိုင်တိုင်းရင်းသားမြို့နယ်စုများစီယုံ IEC ရဲ့ပြောခွင့်ရကုစုသောထုံးကပြောပါတယ
်။ကျေးဇူးတော်တင်ထားရပါပြီ။ကျွန်တော်တို့ဒီစစ်ဘေးစခန်းတွေရဲ့အများစုပေါ့နော်အနာဂတ်စခန်းတွေမှာဒီရေပြင်းအခြေအနေဖြစ်ခဲ့ပါတယ်အထူးသဖြင့်တော့ဒီမြောက်ဦးမြို့နယ်မြောက်ဦးမြို့နယ်နောက်ပြီးတော့မှမြေမုံမြို့နယ်နောက်ကြောက်တော်မြို့နယ်ပေါ့နော်အဲ့ဒီမှာပို့ပြီးတော့များပါတယ်ဗျမြေကနေပြီးတော့တချို့နေရာတွေဆိုလို့ရှိရင်ဒီစစ်ပြောက်စခန်းတွေရဲ့ဒီကျင်းခင်းအထိကျင်းခင်းကိုရေမြုပ်တဲ့အထိကိုဟိုရေတိုက်ခတ်တွေလို့ပြောပါတယ်ခဏ
မြေမုံမြို့နယ်ကိုင်းကြီးစစ်ဘေးဒုက္ခသည်စခန်းမှာဆိုလို့ရှိရင်ရေကြီးတာတခုတည်းတွေမဟုတ်ပဲနဲ့လေပြင်းမှာတိုက်ခတ်နေတာမလို့စခန်းမှာရှိတဲ့နေအိမ်တွေပျက်စီးသွားတယ်လို့စခန်းတာဝန်ခံကိုရွှေစုကပြောပါတယ
်။ဒါလည်းကကျွန်တော်စခန်းကဟာဆိုးရတော့ပင်ပြန်ပါလည်းမရဘူးဆိုတော့ကျွန်တော်ကနင်းနေအဆင်မပြေဘူးပြ။နှစ်လတော့ရှိပြန်ရက်ခတ်ပြန်ရင်ဒါရောပြင်ကွာမိုးသေးနေပြင်းနေနဲ့ကျသွားတယ်ပေါ့။စခန်းကအိမ်တွေကအကုန်ပျို့လာတယ်ပျို့တယ်ဗျ။ပြန်ဆောင်တောက်ခဲရှိတယ်ဗျပန်းဆောင်ရတိကတော့ဘယ်လိုပြောမလဲပိုက်ဆံရပါတယ်လို့လေဗျ
ရခိုင်မြောက်ပိုင်းကရေသေးတောင်မြို့နယ်ဂူတာပြင်ဒုက္ခသည်စခန်းမှာဆိုရင်လေနေအိမ်တွေရင်မြုပ်ကုန်တာကြောင့်စခန်းအတွက်မှနေထိုင်ဖို့ကခဲနေတယ်လို့စစ်ဘေးဒုက္ခသည်မယီတန်ကပြောပါတယ
်ဒီမှာတော့နေတဲ့စခန်းမှာရေရှိတဲ့အတွက်နေစရာထိုက်စရာမရှိဘူးအဲ့ဒါကြောင့်ခလေးတွေအဖွဲ့တွေအတွက်ရလာရခက်ရှိတာရှိတယ
်မြောက်မြို့နယ်တွင်ကပြပရင်းစစ်ဘေးဒုက္ခသည်စခန်းမှာလေဒီကနေ့ထိရက်ဆက်ဆိုလိုမိုးပြင်းထန်ရွာသွန်းနေတယ်လို့စခန်းတစ်ခုလုံးရေမြုပ်မဲ့အနေထားမှာရှိနေတယ်လို့စခန်းတာဝန်ခံဦးသိန်းကျော်မြတ်ကပြောပါတယ
်။ရေကြီးတာတော့ကနေရက်3ရက်လောက်ရှိပြီ။ဟုတ်ကဲ့ဒီနေရက်တရားရှိပြီဆရာဒီကျွန်တော်တို့တိတ်ဆိတ်စခန်းကမြင်းကြီးဘက်မှာကြားနေဆရာအဲမြေမောကတော့ကြီးနေတာဒီကောကတောင်းကြံဘုတ်သူလည်းကလည်းတော့တိတ်နေလေရလည်းတော့တိတ်နေတယ်ဒီကလည်းဒီရက်လည်းတော့တိတ်နေတယ်မိုးကအချက်ကရေကလည်းမိုးကလည်းအောင်းပြောင်းနေဆိုတော့ကျွန်တော်စခန်းတစ်ခုလုံးကတော့လို့ရှိမှာတော့ပုံလုံးနေတယ်လမ်းတွေကတော့ပြုံးနေတယ်ပုံလုံးနေတယ်နေရထင်ရတာတို့နေရထင်ရတာတို့ဖြစ်ကလေးပို့ရဆရာရေအခုကတော့တို့အေးရေးမပြောင်းနိုင်ကြသေးဆိုတော့
ရခိုင်ပြည်နယ်မှာ2018အကုန်ပိုင်းလောက်ကစပြီးတော့တမရုံနဲ့ရခိုင်လက်နက်ကိုင်အေးအဖွဲ့တို့တိုက်ပွဲတွေပြင်းထန်ဖြစ်ခဲ့တာကြောင့်ရခိုင်ဒေသခံ2,000ကျော်လောက်နေရဆွန့်ခွာထွက်ပြေးတင်းရှောင်ခဲ့ရတာပါအခုလက်ရှိရခိုင်ပြည်နယ်မှာတိုက်ပွဲတွေရပ်ဆိုင်းထားတာကြောင့်ပြည်နယ်ကောင်စီအနေနဲ့စစ်ဘေးဒုက္ခသည်တွေနေရာပြန်ဖို့လှုပ်ဆောင်နေတာတွေရှိနေပေမဲ့လည်းလုံခြုံရေးအာမခံချက်မရှိသေးတာမို့လို့နေရာပြန်ဖို့ခက်ခဲနေတဲ့စစ်ဘေးဒုက္ခသည်တသိန်းကျော်လောက်ရခိုင်မြောက်ပိုင်းကစစ်ဘေးဒုက္ခသည်စခန်းတွေမှာဆက်ပြီးတော့နေထိုင်နေရဆဲဖြစ်ပါတယ်ခင်ဗျာ
။ VOA မြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Bambi ဆိုတဲ့ app ကို download လုပ်နိုင်ပါတယ်။ VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင် ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတော်ပြောနားဆင်ဖတ်ရှုနိုင်ပါလိမ့်ရှင
်တရရှိနောက်ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်တွေရဲ့အင်္ဂါညထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာကူးဆက်ပြီးတော့လက်ပတ်မ်းမြို့နယ်မှာကိုဗစ်ကူးစက်မှုအရှိန်မြင့်နေတဲ့အကြောင်းကိုပြောပြပါအောင်မယ်။ပဲခူးတိုင်းလက်ပတ်မ်းမြို့နယ်မှာကိုရဲ့အတွင်းကိုဗစ်အတည်ပြုလူနာ100ကျော်ရှိလာပြီးအဲ့ဒီအထက်မှာ3လအရွယ်ကလေးငယ်တယောက်လည်းပါဝင်ပါတယ်။ယောဂကူးစက်ပြန်ပွားတာကိုထိန်းချုပ်နိုင်ဖို့လက်ပတ်မ်းမြို့နယ်အတွင်းကအခြေခံပညာကျောင်းတွေအားလုံးနဲ့မြို့မဆေးကိုရဲအကန့်အသတ်မရှိပိတ်ထားပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းအပြည့်အစုံကိုတော့အလိမ္မာကပြောပြမှာပါခင်ဗျာ။
ပဲခူးတိုင်းအနောက်ခြမ်းလက်ပတ်မ်းမြို့နယ်ထဲမှာဒီကနေ့ဂျွန်လ15ရက်နေ့အထိကိုဗစ်အတည်ပြုလူနာ119ဦးထိရှိနေပါတယ်။အတည်ပြုလူနာတွေနဲ့ထိတွေ့ဆက်ဆံသူတွေကိုရောဂါရှိမရှိစစ်ဆေးပေးနိုင်မဲ့လူနာတွေကိုတီးတန့်ခွဲထားဖို့နေရာအခက်အခဲရှိနေတယ်လို့လက်ပတ်မ်းမြို့နယ်ကိုဗစ်တိုက်ဖျက်ရေးတာဝန်ရှိသူတဦးက VOA ကိုပြောပါတယ်
။အခုကကျွန်တော်ကွာရန်တင်းတော့မရှိဘူးနော်ဒီ positive လူနာပဲပေါ့နော်။ positive ကိုတော့ကျွန်တော်သေးုံမှာကျွန်တော်တို့ကအခုဆိုရင်ပြတ်သွားတဲ့အခါကျတော့ကျွန်တော် GDI ကျောင်းမှာကျွန်တော်တို့ကဖြတ်ပြီးတော့ချိန်ထားရတယ်ပေါ့နော်စေုံမလောက်လို့နောက်တစ်ခါကျတော့သူ့ရဲ့မီတာစုကွန်တက်ကိုတစ်ခါထက်လိုက်တယ်ထက်လိုက်တယ်ထက်တွေ့ရင်ကျွန်တော်တို့ GDI နဲ့ကျွန်တော်စေုံအရေးပေါ်လူနာဆိုရင်အရေးပေါ်လူနာပေါ့နော်လက္ခဏာဒီလောက်စိုးစိုးဝါးဝါမပြတဲ့ဆိုတာကျတော့ကျွန်တော်တို့ GDI မှာထားတယ်အဲ့မှာကျန်းမာရေးရလည်းပဲဆရာမတွေစောင့်ရှောက်တယ်ပေါ့နော်အဲ့လိုပဲစီစဉ်ထားပါတယ်ဟုတ်ဟုတ်စတေးနဲ့ပဲလောလောဆယ်ပေါ့နော်ဟိုကျွန်တော်တို့ကပိုးမတွေ့တာတွေကအိမ်မှာပဲ home stay 14ရက်အဲ့လိုမျိုးထားပေးပါတယ
်ပြီးခဲ့တဲ့ဂျွန်လ10ရက်နေ့တုန်းကလည်း covid attribute လူနာတွေကအမျိုးသားတဦးသေဆုံးခဲ့ပါတယ်လောလောဆယ် covid attribute လူနာတွေထဲမှာ3လအရွယ်ကလေးတဦးလည်းမိဘဖြစ်သူတွေစီကနေရောဂါပိုးကူးစက်ခံထားရပါတယ်ဒါပေမဲ့ကလေးရဲ့အခြေအနေစိုးရိမ်ကြမရှိဘူးလို့ covid တိုက်ဖျက်ရေးတာဝန်ရှိသူတဦးကပြောပါတယ
်ပထမသေဆုံးသွားတဲ့ပတ်ဝန်းကျင်တွေပေါ့နော်နောက်ပြီးတော့အဲ့ဒီတတော်လုံးကလည်းပဲအားတဲ့တွေ2မီတာကျော်လည်းပဲအဲ့ဒီ90တွေပဲဆိုတော့အတုမိပါစီကနေမှကူးတာပေါ့နော
်ယောဂဘိုးကူးဆက်ခံရသူအများစုကဈေးရောင်းချသူတွေဖြစ်ကြပြီးသူတို့နဲ့ထိတွေ့ဆက်ဆံသူတွေကိုယောဂဘိုးကူးမကူးစစ်ဆေးဖို့တာဝန်ရှိသူတွေကစ조사ပေမဲ့တချို့ကစိတ်စစ်မခံကြဘူးလို့ပြောပါတယ်ခုလိုအခြေအနေတွေဖြစ်နေတဲ့လက်ဗရန်မြို့နယ်တွေကစာတင်ကျောင်းတစ်ခုမှကျောင်းတက်နေတဲ့ကလေးတူယောဂကူးဆက်ခံရတာကြောင့်မြို့နယ်အတွင်းမှာရှိတဲ့စာတင်ကျောင်းအားလုံးကိုမနေ့ကဂျွန်လ14ရက်နေ့ကစပြီးရက်အကတ်တမရှိပိတ်လိုက်ပါတယ်သူနဲ့အတူကျောင်းနေပေါ်တွေကိုလည်းယောဂပိုးရှိမရှိစစ်ဆေးခဲ့တယ်လို့ကိုဗစ်တိုက်ဖျက်ရေးတာဝန်ရှိသူကပြောပါတယ်
။သူ့ရဲ့အမေကညနေရတဲ့၄နာရီလောက်ကနေပြီးတော့အနံ့မရလို့တဲ့။အနံ့မရလို့ဆိုတော့သူ့ရဲ့ယောဂလက္ခဏာအခြေအနေတွေပြီးတယ်။မနက်6နာရီလောက်ဖြစ်လိုက်တော့အဲ့ဒီမိခင်ကတွေ့ရောသူ့အိမ်ရမိသားစုတခါလက်ခေါ်ပြီးစစ်တော့ကလေးမလေးပါဆက်တွေ့တယ်။ကျောင်းတက်နေလားဆိုတော့ကျောင်းတက်နေတယ်။အဲ့ဒါကျောင်းတက်နေတယ်ဟုတ်ပြီအဲ့ဒါဆိုရင်ကျွန်တော်ဆရာကြီးကိုအကြောင်းကြားလိုက်ပြီးရောအဲ့ဒီနေ့မှာပဲသူတူတက်နေတဲ့ကျောင်းသားအကုန်လုံး30တယောက်ပေါ့30တယောက်ရှိတယ်အကျောင်းမှာ30တယောက်ကိုကျွန်တော်သွားစစ်တယ်ကျန်တဲ့ကျောင်းသားတွေဆရာမတွေကတော့ပိုးမတွေ့ခဲ့ဘူးဟုတ
်လက်ဗရန်မြို့နယ်မှာခုလိုယောဂဘိုးကူးစက်ခံရသူတွေတိုးလာနေလို့ဗဇက်နဲ့နှာခေါင်းစည်းကိုစနစ်တကျတတ်ဆင်ဖို့ကျန်းမာရေးတာဝန်ရှိသူတွေကလူလူကြားသတိပေးနေကြပါတယ်ရန်ကုန်တိုင်းကလဲကူးမြို့နယ်မှာလည်းပြီးခဲ့တဲ့ရက်ပိုင်းကပဲအတည်ပြုလူနာ200ကျော်အထိရှိခဲ့ပါတယ်လဲကူးမြို့မှာရှိတဲ့မဟာဒရာကိုပိုင်အထက်တန်းကျောင်းကကျောင်းသားနဲ့ဆရာမတချို့မှာကိုဗစ်ယောဂါလက္ခဏာတွေ့ရှိလို့စိတ်ဆစ်တဲ့အခါယောဂါပိုးကူးစက်နေသူတော်တော်များများတွေ့ရှိနေခဲ့ပါတယ်။အဲဒီကနေဆက်ဆက်သူတွေကိုခြေရာခံစစ်ဆေးရာက210ထက်မနည်းမှာကိုဗစ်ယောဂါပိုးကူးစက်နေတာကိုတွေ့ရှိခဲ့ပါတယ်။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဂျွန်လ14ရက်ည7နာရီထုတ်ပြန်ထားတဲ့စာရင်းအရပြည်တွင်းမှာကိုဗစ်အတည်ပြုလူနာအသက်223ဦးနဲ့သေဆုံးသူ4ဦးရှိခဲ့ပါတယ်။အခုလိုကိုဗစ်ယောဂါကူးစက်သူတွေမြန်မာနိုင်ငံထဲမှာပြန့်များလာနေတဲ့အတွက်ရန်ကုန်တိုင်းနယ်မှာ Quarantine Center 38ခုအပါအဝင်တခြားမြို့တွေမှာလည်းတည်ချခွဲထားတဲ့ Quarantine Center တွေကုသရေး Center တွေဖွင့်လှစ်နိုင်ဖို့လည်းကျန်းမာရေးတာဝန်ရှိသူတွေပြင်ဆင်နေကြပါတယ်ရှင်
အလိမ္မာပြောပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့ထန်းမြန်မာနေဆက်ကမွေးစီဖန်းစီနေနေမှုအခြေအနေတွေကိုပြောပြပါအောင်မယ်ရွှေသတိကန်ဒေတာမြန်မာနိုင်ငံဘက်အချမ်းကအဓိကထွက်တဲ့စိတ်ကြွစည်းနဲ့ဘင်းပြူတွေကိုထန်းနိုင်ငံကတစဉ်ဩစတြေးလျနဲ့နယူးဇီလန်လိုတခြားနိုင်ငံတွေစီတရားမဝင်ဖြန့်ဖြူးနေတဲ့အထောက်အထားတွေအခိုင်အမာတွေ့ထားတယ်လို့ထန်းနိုင်ငံမူရစ်နေနေရေးဘူရိုကပြောကြားလိုက်ပါတယ်။ထိုင်းဩစတြေးလျတောင်ကိုရီးယားစတဲ့နိုင်ငံတကာလေဆိပ်တွေမှာခိုးတယ်လာတဲ့မူရစ်ဆေးအမြောက်များကိုဖမ်းဆီးရခဲ့ပြီးတဲ့နောက်ထိုင်းအစိုးရကမူရစ်မောင်ခိုကိုင်းတွေကိုနှိမ်နှင်းနိုင်ရေးတိုးမြင့်လှုပ်ဆောင်နေပါတယ်။ဒီအကြောင်းထိုင်းခြေဆိုင်သတင်းတော်မှအေးမာကပြောပြပေးပါမယ်ခင်ဗျာ
။ထိုင်းအစိုးရကမကြာခင်လပိုင်းတွေကစလို့မူရစ်ဆေးဝါးတိုက်ချက်ရေးကိုကြက်ကြက်မက်မက်လုပ်နေတာမှာအခုနောက်ဆုံး ရွှေတရီကန်နယ်မြေကထွက်တဲ့စိတ်ကြွဆေးပြား၄တန်းကျော်မေတ္တာဆက်တမင်းစိတ်ကြွဆေးငါးရတစ်ဆယ်ချောက်ကီလိုဂရမ်ကိုထိုင်းနိုင်ငံမူရစ်နေနေပြူတို့ကဖမ်းဆီးရမိခဲ့ပါတယ်နိုင်ငံတကာကိုမူရစ်ဆေးဖြန့်ပြူးနေတဲ့မူရစ်ဆေးခိုင်းသာဆက်တယောက်ကိုဖမ်းမိခဲ့တယ်လို့လဲထိုင်းဒုတိယရဲချုပ်မာနုမာမတ်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရွှေတရီကန်ဒေသ မြန်မာနိုင်ငံဘက်အချမ်းကအများဆုံးထွက်တဲ့စိတ်ကြွဆေးတွေနဲ့ဘင်းပြူတွေဟာထိုင်းနိုင်ငံကနေတဆင့်ဩစတြေးလျနဲ့နယူးဇီလန်လိုတခြားနိုင်ငံတွေစီတရားမဝင်ဖြန့်ပြူးနေတဲ့အထောက်အထားတွေလည်းအခိုင်အမာရထားတယ်လို့သူကပြောပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့ကသူ့အနာပုံမိနိုင်ငံတကာလေဆိပ်အပါအဝင်ဩစတြေးလျနိုင်ငံစစ်တီနီမြို့နိုင်ငံတကာလေဆိပ်တန်ကိုရီးယားနိုင်ငံလေဆိပ်တွေမှာထိုင်းနိုင်ငံ lâu nì ra ba. Sang ai nì ga lâu khe rè tà nì nà xin lè bùi mà rò. Thái mì rè mù yè xì wà rì ha. Thái nè mà nè zà gà lạ rè chào. Mù yè nè nè yè mù tù gà rò kù lù bèo tòa bà rè.
Này, cùng bà thị 13, tỏ nè ngọn bàn thị 14, chuông bà rè 2 nè nì ga. Đại khâu bà nè cùng thị bàn thị mà nè, tà nôn quảng thám, tà nôn mẹ thái.
Muy siwa lidan joha, Tamyaman neze, mesai mu, ko chane zagani, kangeri ne, tesan laragu, jona satoyeniga, tepine, tesizan tekuma, yetafuega, peso pansigera lule, timbadane, josu doraba, jona satoyenigaro, Tamyaman neze, ko chane zagani, kangeri ne, tesan lare, sejua siwa lidan jo, aiklo kore, muy siwa kilogram ayajogu, pamigera pibare, eri ais muy siwa kilogram ayajoha, Hong Kong, Australia, New Zealand, Sare, Tetian Nanganiga, Muya Mangu the Mari Sigu, Ye Lan Li Lanigu, Tombi, Posame, Muya City, Chippi, Japia Pansi Nangeda, so be, Tain Dutia Yejo, Manuk Mamaka, Josu Dabare, Pamide Muya Kaina Rigule, Pintane Urine, a Yeu Dame Lule, Tugasu Vare. Tetangan is the same. Muya City, the Chanang and Nazi, Muya Mako Kuria and Patalo, Taimuya Nene Buruga, Yamatio La O Camoria, Biena Sare, Ancient Nanganiga, Tawin Shidu Nele, Bubong Sayanibi, Julian Lang, Ayanima, Onangani, Sunibo Shide, so be, Banka Post Rinzama, Yita Tabare, Tain Soyagaro, Muya Nene Shinibi Me, Tainese, Champine Bamaro, Muya Mako Muri, Muya Sewa Tolo Deniari, Shinibi, Dre, Nezette T.
ไอ้โลกเนี่ยมุ่ยเสียตันเจนน่ะเซเป็นอยู่ตันเจนน่ะตันโหแล้วพันธุ์สีนั่นไงเลยโหลแท้ซูยากะပြောสู่ตัวไปရှင်မအေးမာတရင်ပြဖို့ခဲ့တာပါခနော်တော်ရှင်တို့ခုနားဆင်နေကြတာကတော့ဗီဒီယိုမြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေတင်ပြပေးဖို့လက်ရောက်လာပြီမို့ပထမဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်နဲ့စတင် online cyber attack ခံမှုလို့ကိစ္စရပ်တွေကိုလည်းဆွေးနွေးဖို့ရှိပါတယ်။ဒီကြောင့် Michelle Quinn ပြပို့ထားတဲ့သတင်းကိုကိုအောင်အောင်ကပြောပြပေးပါမယ်ခင်ဗျာ။
အမေရိကန်သမ္မတဂျိုးဘိုက်ဒန်ဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဂျနီဗာမှာတွေ့ဆုံတဲ့အခါထောင်သွင်းချင်းချခံထားရတဲ့ရုရှားတိုက်ခိုက်ခံကောင်းဆောင်အလက်ဆီနေဗယ်နီကိစ္စအပြင်တခြားကိစ္စရပ်တွေကိုလည်းဆွေးနွေးဖို့ရှိပါတယ်။န နယ်သနီရဲ့လက်စားမှုတိုက်ဖျက်ရေးအဖွဲ့ကလည်းအစွန်ရောက်အဖွဲ့အစည်းအဖြစ်မော်စကိုတရားရုံးကမကြသေးခင်ကတတ်မှတ်လိုက်တာပါအခုအချိန်မှာအမေရိကန်ရုရှားဆက်ဆံရေးဟာတိတ်အဆင်မပြေဖြစ်နေတယ်လို့လည်းနိုင်ငံခေါင်းဆောင်တွေကပြောထားကြမှာပဲအခုလိုတွေးဆကြတာပါဒီထေသီးတွေးဆပွဲဟာဘိုင်ဒန်ဖို့နိုင်ငံခြားဆက်ဆံရေးတည်တည်ငြိမ်ငြိမ်ရှိလာမလားဆိုတာနဲ့ပတ်သက်ပြီးတော့တွေးမြင်နိုင်မယ်အခွင့်အရေးတရဖြစ်တယ်လို့လည်းဆိုပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်ကအခုလိုပြောပါတယ
် Russia chooses to continueto act aggressively.
ရှာအနေနဲ့ရှေ့ဆက်ပြီးတော့မစင်မစင်လှုပ်လာမယ်ဆိုရင်တော့သမရအနေနဲ့ဒီကိစ္စရဲ့ပေါ်ကင်တွေခဲ့တယ်လို့ပြင်းပြင်းထန်ထန်တုံ့ပြန်သွားပါမယ်လို့သူကပြောပါတယ်။ဆွေးနွေးမဲ့အကြောင်းအရာတွေထဲမှာရုရှားမှအခြေစိုက်ဆောင်ရွက်တယ်လို့တန်တရားရှိတဲ့ online hacker တွေကအမေရိကန်ရဲ့စားတောက်ကုန်နဲ့စွမ်းအင်ထောက်ပံ့ရေးလမ်းကြောင်းတွေကို online ကနေထိုးပေါက်ဝင်ရောက်တိုက်ခိုက်တဲ့ကိစ္စရဲ့နဲ့ဒီလိုပြင်းမှုကျူးလွန်သူလို့ယူဆသူတွေကိုအမေရိကန်ကိုလွှဲပြောင်းပေးဖို့ကိုလည်းသမရဘိုင်ဒန်ကတောင်းဆိုမယ်လို့မျှော်လင့်ရပါတယ်။ပူတင်ကလည်းအမေရိကန်အနေနဲ့ဒီအတိုင်းပြန်လုပ်ပေးမယ်ဆိုရင်တော့ဒီလိုတောင်းဆိုမှုမျိုးကိုလက်ခံကောင်းလက်ခံနိုင်မယ်လို့ရုရှားသတင်းဌာနကပြောထားတာပါအမေရိကန်တဝက်လောက်ကတော့ဘိုင်ဒန်အနေနဲ့ပူတင်နဲ့ညှိနှိုင်းဆက်ဆံနိုင်တဲ့အစွမ်းစာရှိတယ်လို့ယုံကြည်ကြောင်း ABC Ipsos စစ်တမ်းအရာသိရပါတယ်ဒါပေမဲ့လည်း Republican အမတ်ချို့ကတော့ဘိုင်ဒန်အနေနဲ့ပူတင်နဲ့တွေ့ဆုံသင့်သလားစိုက်ဘာတိုက်ခိုက်ခံရမှုနဲ့ပတ်သက်လို့လုံလုံလောက်လောက်တုံ့ပြန်ရလားဆိုတာနဲ့ပတ်သက်ပြီးတော့မေးခွန်းထုတ်နေကြပါတယ် Texas ပြည်နယ်က Republican အောက်လွှတ်တော်အမတ် Mike McCall ကအခုလိုပြောပါတယ
် President needs to demonstrate with Putin there will be consequences to
ရာအနေနဲ့ပူတင်သူဒီတိုင်းဆက်လုပ်နေမယ်ဆိုရင်အကျိုးဆက်တွေကဒါတွေဖြစ်လာလိမ့်မယ်ဆိုတာမျိုးလုံလောက်အောင်လှုပ်ပြပေးထားဖို့လိုပါတယ်ပြီးခဲ့တဲ့သတင်းပတ်ထဲကမှခက်တင်းတင်းလှုပ်ပြထားတာပါဒဏ်ခတ်ပိတ်ဆို့မှုတွေဟာထိရောက်ပေမဲ့ဒီအချိန်ဟာလက်တုံ့ပြန်ဖို့စဉ်းစားတဲ့အချိန်ရောက်ပြီလို့ထင်ကြောင်းသူကပြောပါတယ်သမရနှစ်ဦးဟာဒေတာရင်းလူညိုရေးကိစ္စရပ်တွေအပြင်နျူကလ িয়ার လက်နက်တဲ့ဆန်တဲ့ကိစ္စတဘာဝပောင်းချင်းထင်းသိင်းနဲ့ပတ်သက်ပြီးတော့လဲဆွေးနွေးကြလိမ့်မယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
ကိုအောင်တင်ပြပေးခဲ့တာဖြစ်ပါတယ်ခင်ဗျာခုဆက်ပြီးတော့အင်္ဂါညစကဝိုင်းအစီအစဉ်ကိုလည်းဆက်ပြီးပြောပြပါဦးမယ်ချင်းပြည်နယ်မင်းတပ်ဖက်မှာစစ်တပ်နဲ့ CDF ချင်းပြည်ကာကွယ်ရေးအဖွဲ့အစည်းတိုက်ပွဲတွေဖြစ်ပြီးတဲ့နောက်အိုးအိမ်စွန့်ခွာထွက်ပြေးနေရတဲ့စစ်ဆောင်တွေရဲ့အဓိကလိုလားချက်ကတော့လက်နက်ကင်တွေလုံးဝမရှိတဲ့ဘေးကင်းလုံခြုံတဲ့နေရာပဲဖြစ်တယ်လို့စစ်ဆောင်တွေကိုအကူအညီပေးနေသူတူက VOE ကိုပြောပါတယ်လက်ရှိမှာစစ်တပ်ကလမ်းကြောင်းကိုပိတ်ထားတဲ့အတွက်စစ်ဆောင်တွေစီစေဝါနဲ့ရိခါတွေထပ်မပို့နိုင်တာကြောင့်ရိခါပြတ်မဲ့အခြေအနေနဲ့ကျမရေးပိုင်းတကယ့်ကိုစိုးရင်စရာဖြစ်နေတယ်လို့လည်းမင်းတပ်စစ်ဆောင်စခန်းများစီမံခန့်ခွဲရေးကော်မတီကတာဝန်ရှိသူတူဖြစ်တဲ့ကိုယောကီကပြောပါတယ်ကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ကျွန်တော်ပထမဦးဆုံးသိချင်တာအခုကိုယောကီတို့ဒီအကူအညီပေးနေတဲ့မင်းတပ်ဖက်ကစစ်ဆောင်အစီအတွက်ကဘယ်လောက်များရှိပါလဲခင်ဗျာ
ဟိုကျွန်တော်တို့စီမှာဟိုတရားဝင်စီရင်ပောက်တာပေါ့နော်စီရင်ပောက်တာထဲကတပေါင်းကျော်လေးရှိတယ်ဆိုတော့ဟိုခမန့်ချီကတပေါင်းခွဲဒါပေမဲ့ကျွန်တော်တို့စီမှာရစ်ခါလာတဲ့ကျွန်တော်ကဘုံကမတူနေလေရစ်ခါတက်ပေးတယ်အဲ့ဒီနေရာမှာစီရင်ပောက်တာကတပေါင်းတစ်ထောင်လောက်ရှိတယ်ဒါကကျွန်တော်တို့ပြီးခဲ့တဲ့ဟိုတိုက်ပွဲကြီးမစခင်တော့ခင်ဗျ။ဟု
တ်
တိုက်ပွဲကြီးကဒီရှေ့ရွာတိုက်ပွဲကြီးနဲ့ဒီဖယားတစ်ခါတောင်းဆုံတိုက်ပွဲကြီးနဲ့ရှေ့ရွာတိုက်ပွဲကြီးနဲ့ဒီအဲ့တဲ့တိုက်ပွဲ၃နေရာလုံးကဒီအလေလောက်မှာတော့စစ်ဆောင်အများပြားကြီးတယ
်။ဟုတ်ကဲ့
ပြီးတော့ဒီစစ်ဆောင်တွေကအပြီးရှုကြတယ်။ရှုတဲ့အခါကျတော့ဟိုစစ်ဆောင်တွေစီးငါကျွန်တော်အဖြစ်ခုနကလောက်ကတော့ပြီးတယ်ခပ်ပြီးတာပေါ့နော
်ဟုတ်ကဲ့
လောက်ကဟိုကျန်တဲ့လေးလေးထောင်ဝန်းကျင်ကဒီတော်ရဲမှာတောင်ရတဲ့ဒီထိုးတယ်တော်ရဲမှာလည်းပတ်တည်ခူးတယ်တော်ရဲမှာရှောင်းနေက
ြဟုတ်ကဲ့ခင်ဗျာ
ဆိုတော့ဟုတ်ကဲ့အဲ့
ဒ
ါပိုင်းရတော့ကွာဟုတ်ကဲ့
ဟုတ်ကဲ့အဲ့ဒီ
ပိုင်းရတော့ကွာဆစ်ရှောင်းနေတဲ့ရောက်ပြီးတာလား
ဟုတ်ကဲ့အဲ့ဒီဆစ်ရှောင်းနေအကုန်လုံ
းက
โอเคအဲ့ဒီစစ်ဆောင်တွေအကုန်လုံးကမင်းတပ်မျိုးနဲ့မင်းတပ်ပတ်ဝန်းကျင်ကလူတွေပါပဲလား
ဟုတ်ကဲ့လားဆိုတော့ဟိုပထမတစ်ခါတော့ကျွန်တော်တို့ကမင်းတပ်မှာတက်ခဲ့တာတစ်ချိန်တည်းပထမအချိန်ကဧပြီ14ရက်နေ့ကတက်ခဲ့လေးစစ်တော့တက်ခဲ့ဆိုတော့ဒုတိယတိုက်ပွဲပြီးတဲ့အနေအထားမှာစကမင်းတပ်မျိုးကကိုပဲနေပြီးလည်းထူတယ် TDF တော့လည်းကောင်းပြီးသူတော့မခွဲဘူးအတကုံထူတာကတော့အဲ့ဒီမှာစာပြီးပြကြတာသူတော့ဆစ်ဆောင်ကြီးရဲ့အစကမေ23ရက်နေ့မှာစကလက်နဲ့ကြည့်နေမြို့ထဲမှာအတကုံထူတယ်မြို့ထဲကလူတွေကိုဖမ်းတယ်လူသားတွေတည်းဖြစ်လို့တယ်
ဒီအဖြစ်ကိုတွားခိုင်းတယ်ပြီးတော့အနောက်ကလိုက်တယ်အလိုမျိုးအနေထားမှာဒါကဖြစ်ဆောင်ရအစ
ဟုတ်ကဲ့
ဒီ25ရက်လောက်မှာအလိုမျိုးဖြစ်လာတော့အားလုံးပြီးတယ်ပြီးကြတဲ့အခါကျတော့ဒီက25ကစပြီးတယ်စပြီးပြီးတော့မှနိဆက်ရံရွာတွေအကုန်လုံးပြီးကြတယ
်ဟုတ်ကဲ့ခင်ဗျာ
ဟိုနိဆက်ရံရွာတွေဒါလည်းအဖြစ်ဖြစ်ဖြစ်မနေဘူးဗျာဒါပေမဲ့တို့မှလည်းဟိုရောက်လာတဲ့အနေအထားမှာဖြစ်ဆောင်နေတဲ့အဲဘုံကြီးကျောင်းကြီးတာပင်ကျောင်းကြီးခရအကျောင်းကြီးမှာအဲ့ခံတယ်အဲ့ဒီမှာဖြစ်ဆောင်နေစနေရဆိုတော့သူကဖြစ်ဆောင်နေပြီးတဲ့နေရာကတနေရာရှိတယ်ဆရာဟိုမှာမင်တမျိုးရဲ့တောက်ဖက်ခန်းနဲ့မင်တမျိုးရဲ့မြတ်ဖက်ခန်းကိုတိကပြေးတယ
်ဟုတ်ကဲ့
ဆိုတော့ကျွန်တော်ကြည့်ရတာမင်တမျိုးရဲ့မြတ်ဖက်ခန်းမှာနေတယ
်မင်
တမျိုးရဲ့တောက်ဖက်ခန်းမှာဖြစ်ဆောင်နေဖြစ်ဆောင်ဦးရေတဲ့ကတော့5000ဝန်းကျင်ခန့်ရှိမယ်
ဟုတ်ကဲ
့ဒီရောက်တဲ့ခါမှာကျွန်တော်ဒီရဲ့ဝမ်မတူတို့လုတ်ရှဲတို့ခွေးတွေတို့မချိခေါ်တို့အဲ့ဒီရွာဖက်တီမှာကြတော့ဖြစ်ဆောင်နေဟိုရွာပေါင်းကတော်တော်များတယ်ကြာ
ဟုတ်ကဲ့
ဖြစ်ဆောင်နေလက်ခံထားတဲ့ရွာပေါင်း89ရွာရှိတယ်အဲ့ဒီ89ရွာထဲမှာဖြစ်ဆောင်ဦးကြီးကမင်းတည်းရဲ့လက်ဆက်ချက်မှာတကောင်းကျော်လောက်ရှိတယ
်ဟုတ်ကဲ့
ဆိုတော့ကျွန်တော်တို့ကအဲ့ဒီအနေထားမှာ main committee ဖွဲ့ရဲ့လင်းတက်ထောင်ရှိ IDP ချက်မန်နေဂျမန့်ကော်မတီဖေးရမှာဒီ IDP ချက်မန့်ကူစလေဒီတာဝန်ခံရလို့ဖိတ်ခေါ်တယ်ပြီးရင်ကျွန်တော်တို့ကဒီလင်းကော်မတီဖွဲ့တယ်ဖွဲ့ပြီးတော့မှလင်းကော်မတီဖွဲ့ရခဲ့ရတဲ့ဒီရောက်လာတဲ့အထူးတွေဒီကိုအားလုံးဒီကိစ္စဆက်ဝင်ပြီးပေါ့နော်အဲ့ဒါဝင်ပြီးစူးပြီးကျွန်တော်တို့ဖွဲ့တယ်ဆိုတော့ကျွန်တော်တို့မှဖွဲ့လိုက်တဲ့အခါကျတော့ကျွန်တော်တို့မှစည်င်းပေါက်တယ်စည်မပေါက်တဲ့ဇာတ်လို့ရှိတယ်ဒီရင်ပေါက်တဲ့ရွာရဲ့စည်းရည်ကတပေါင်းကျော်ရှိတယ်။ဒါကဟိုစကားစကားဒီလေကျွလကျွလပိုင်းတက်ကိုမတိုင်ခင်လို့ကျွန်တော်မရှိပေါ့တာ။တော့ကျွလမှာအစောပိုင်းကကျွန်တော်ပြောပြတယ်။ဆွေရွာပြီးရင်ဖျားစခန်း၆ဆုံးတက်ကိုရှိအောင်တက်ကိုဒီမှာဒီစကားစကားကဖြူစစ်ပြေတကုံစင်လာတယ်။ဖြူစစ်စင်လာတဲ့နေရာမှာသူကလက်မျက်ကြီးအတန်းကကျွန်တော်စစ်တီချောင်းစခန်းနဲ့အတိုင်းပါကြားနေရကျွန်တော်စပီချောင်းเนี่ยထပ်ပြီးတယ်အာတချို့ကလည်းအစောပိုင်းကျွန်တော်ပြောပြတယ်လို့ပဲတော့ခေုပ်ပြီးတယ်တချို့ကကျတော့လည်းဒီမကွေးတိုင်းကိုပြီးတယ်အာစစ်ချောင်းဟု
တ်ကဲ့
ဆိုတော့ဆယ်ကျွန်တော်ဒီမှာဆင်းလေးကတော့မမြင်ရအောင်ပေါ့ဟုတ်ကဲ့လား
ဟုတ်ကဲ့ဆိုတော့ဒီစစ်ချောင်းတွေထဲမှာဟိုတော့လူတက်ကြီးရွယ်ဦးတွေကိုဝင်ဆောင်အမျိုးသမီးတွေကလေးငယ်တွေလည်းပါမှာပေါ့နော
်ဟုတ်ပါတယ်ဗျဟိုကိုဝင်ဆောင်အမျိုးသမီးကလည်းကျွန်တော်တို့အေးအဲ့ရကျွန်တော်တို့ same contact ကိုအရက်တရာလောက်ရှိတယ
်။ဟော
ထဲမှာကလေးမျိုးတယ်။ဒီဆရာမှာကလေးမျိုးတယ်လူတဲတင်ကိုဆက်ရောက်ဝင်ပြီးရှိပါတယ
်။ဩဩကလေးငယ်တွေရောဘယ်လောက်များရှိလဲ
။တကြီးရွယ်ဦးဟုတ်ကဲ့။တကြီးရွယ်ဦးနဲ့ပတ်သက်လို့ဆိုတကြီးရွယ်ဦးရဲ့လုံးဝ indigenous people တွေပါပါတယ်
။ဟုတ်ကဲ့။ဟို
လုံးဝဟိုရန်တာတော့ရေးအပြီးထိုးထားတဲ့ဟိုအပွားကြီးတွေပူပွားတွေပါတယ်။သူတို့ကလည်းဟိုလုံးဝပြေးနေကြပါ
ဟုတ်ကဲ့ခင်ဗျာကလေးငယ်ရောဘယ်လောက်လောက်များရှိလဲကိုရန်ကိုယောဂီတီလား
ကလေးအများဆိုတာကျွန်တော်တို့ကလေးငယ်ပဲကြာ
ဥ
ပမာကျွန်တော်တို့ကဟိုပြီးလာတဲ့အနေထားမှာကလေးငယ်ပေါ့နော်ဘယ်လောက်ရှိမလဲဆိုရင်ကျွန်တော်တို့ဆေးရည်အရတော့ကလေးငယ်ကကျွန်တော်ရခိုင်ဖို့ပုံများတယ်ကြာ
ဟုတ်ကဲ့
ဘယ်လောက်အောက်လဲဆိုဆင်ပစ်အောက်ကလေးတကယ်ဝင်းပင်ကလေးကတော်တော်များပါတယ
်ဟုတ်ကဲ့ခင်ဗျာဆိုတော့အခု
ရောမှာဆက်ခွေးလိုက်တယ်ဟုတ်ကဲ့ပါ
ပြောပါဘူ
းပြောပါဆရာဟုတ်ကဲ့ဒါတော့ဟိုကျွန်တော်တို့ filter filter ထဲမှာထည့်ပြီး filter ခံလိုက်တော့ဒီ scented ပေါက်ကလေးကလည်းတော်တော်များတယ်ပြီး6ပေါက်ကလေးကလည်းတော်တော်များတယ်ဒါနဲ့အများဆုံးကတော့scented ပေါက်ကလေးပိုများပါလေ6ပေါက်ကလေးက scented ပေါက်ကလေးထက်တော့မများဘူးပေါ့
ဟုတ်ကဲ့ခင်ဗျာအခုအဲ့ဒီဘက်မှာရာသီဥတုကရောဘယ်လိုရှိနေလဲကိုယောဂီ
ရာသီဥတုကကျွန်တော်တို့မှာမိုးရွာတာတပတ်လောက်ရှိပါတယ်အင်းရာသီကတော်တော်ဆိုးပါလားကျွန်တော်တို့တောင်ပေါ်မှာကမိုးရွာပြီဆိုလို့ရှိရင်ဟိုဖိုင်တက်တယ်တနေကုန်ဖိုင်တက်တာ
နေ
ရာကိုတစ်ဆက်မှမမြင်ရဘူးတနေကုန်ဖိုင်တက်တယ်မိုးကကြုံရင်ကြုံလို့အတကုန်ရွာတယ်အလိုလိုသာရှိတယ်ဆိုတော့တပိဆောင်နေနေနဲ့တော့ရဲမှာဒီလိုရာသီပြီးရနေထားမင်းနဲ့နေရတယ်ဆိုတော့သူကရေရှည်တော့ကျွန်တော်တို့ကအဆင်မပြေနိုင်ဘူးပေါ့နော်
ဟုတ်ကဲ
့တကယ်တကယ်အတက်အလိုနေနိုင်တယ်ဒါနဲ့ရေရှည်ကျတော့ချမ်းသာလာပြီဝမ်ပြဝမ်ရှော့လေးစားဖြစ်လာမယ်ဒီအတက်အန်ဒရဆိုးရင်ရတယ်ကျန်းမာရေးအတိုင်းရှိလာနိုင်တယ်ဒါကဟိုမိုးရာသီရဲ့အနေထားဒီ
တော့ခုရှိတာကကျွန်တော်တို့ရဲ့စာနာကိခါပါဟု
တ်ကဲ့
ဒီစာနာကိခါကနေဒီစာကစာ2ဖြစ်စင်လာတဲ့နေရာတွေကိုကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့စာနာကိခါထောက်ပုံန်းကြောင်းဒီမှာဒီက base လို့ပြီးတော့စာကစာ2ဖြစ်စင်လာ
ဟုတ်ကဲ့
ဒါတော့ကျွန်တော်တို့မှာဟိုစပေးရှောင်းနေတဲ့ရစ်ကတဲတဲ့ထောက်ပုံန်းကြောင်းပြီးသွားတာကစက်ပတ်လောက်ရှိပါ
လူစစ်ဆောင်တွေဒီလောက်ရည်တွဲရှိတဲ့စစ်ဆောင်တွေတွေလာလိုအပ်ချက်တွေကတော့များမယ်ဆိုတာတော့သိကြပါတယ်ဆိုတော့အဲ့ဒီလိုအပ်ချက်တွေထဲမှာအခုအချိန်မှာအလိုအဆုံးကဘာတွေများရှိနေလဲကိုယောဂီ
ဟုတ်ကဲ့ပါကျွန်တော်တို့စစ်ဆောင်တွေအဲ့ဆရာပြောတယ်လို့လိုအပ်ချက်တွေအကုန်လုံးပဲဗျာဆရာရဲ့ဒါပေမဲ့ကျွန်တော်တို့အလိုအဆုံးအရာကကျွန်တော်တို့စစ်ဆောင်ဘုံထုံဖိတ်ချရတယ်ဟိုလည်းတိုင်းနေလုံးဝမရှိရတဲ့ safe zone ကတော့တော်တော်နံပါတ်
1ဟုတ်ကဲ့
ဆုံးပါဟုတ်ကဲ့ကျွန်တော်လည်းလုံးပါလေဟို safe zone လေးကိုလေးလိုက်မယ်ပါလို့အဆုံးလဲဆိုရင်ဒါလည်းလက်ခံမှာရှိတဲ့ internet data လေးတစ်ခုပေါ့နော်ညနေလေးတစ်ခုအလိုရှိပါတယ်တဲ့တို့ရတယ
်ဟုတ်ကဲ့
အားလုံးရဲ့ကျွန်တော်တို့ CEO ကိုပဲဖြစ်ပါတယ
်ဟုတ်ကဲ့
တစ်ခုကစာနာရေးစာပါ safe zone ပြီးရင်ကျွန်တော်စာနာရေးစာရှိမယ်ဒါပြင်ကျွန်တော်တို့ကဒါကလည်းလို့ဆက်ကျွန်တော်တို့အမိအဆုံးရဖြစ်ပါတယ
်ဟုတ်ကဲ့ပါခင်ဗျာဆိုတော့သူတို့တွေသူတို့ကိုကူညီဖို့ထောက်ပံ့ဖို့အကူအညီတွေကိုရောကိုယောဂီတို့ဘယ်လိုများရနေပါလဲ
ဟုတ်ကဲ့ပါလောဆက်ဒီကျွန်တော်တို့မှာဟိုအကူအညီထောက်ပံ့ပြီးပြီးခဲ့တဲ့ဒီထောက်ပံ့ကြောင်းနေမပစ်ခင်မှာကျွန်တော်တို့ပြီးမှကဒီကိစ္စရှင်ဒီဟိုတိုင်းတိုင်းမျိုးပုံမှန်မှန်ကထောက်ပံ့နိုင်ကျွန်တော်ရရှိပါတယ်ကျွန်တော်ဟိုဆိုလိုတာကတော့ local private donor စီကကျွန်တော်တို့ရရှိပါတယ်ဒီ international agency ဖြစ်တဲ့ UNWFP တို့ ICRC တို့ MRCS တို့စီကလည်းကျွန်တော်တို့ဟိုရရှိတာမျိုးမရှိသေးပါဘူးသူတို့ရဲ့ asset တွေတချို့ရှိပါတယ်သူတို့စီမှာလည်း complete မရဘူးလို့ကျွန်တော်တို့ကြားပါတယ
်ဟုတ်ကဲ့ခင်ဗျာဆိုတော့
ဒီသူတို့အမေနဲ့ဒီကဘာလဲ
ဟုတ်ဆိုတော့ဟိုအကူအညီတွေကခုနပြောသလိုပေါ့ပေးမဲ့လူရှိတာတော့မှပဲမရသေးတဲ့အနေအထားဖြစ်နေတယ်ဆိုတဲ့အခါကျတော့ကိုယောဂီတို့စူးစီးလို့ရသမျှအကူအညီတွေကိုရောဒီစစ်ဆောင်တွေစီဓာတ်ရိုက်ရောက်အောင်ပို့လို့ပေးလို့ရနေပါရဲ့လားကိုယောဂီဘယ်လိုအခက်အခဲတွေရောရှိနေပါလဲ
ဟုတ်ကဲ့ပါဒီတော့ကျွန်တော်တို့ဒီမှာအစောပိုင်းကတော့လမ်းကြောင်းပွင့်တယ်ဒါဟိုအကြီးအကဲဆုံးပြောရမယ်လမ်းကြောင်းပွင့်တဲ့အနေအထားမှာကူညီလာတဲ့အထူးရှင်တွေအတိုင်းအတာနေလဲကျွန်တော်တို့ကကျွန်တော်တို့ရောအထူးကိုကျွန်တော်တို့ပို့ဆောင်တယ်ဒါပေမဲ့ဟုတ်ကဲ့ပေါ့နာကတည်းကတော့ကင်မှာသူကစပ်ထားတယ်။ဟိုအကုန်လုံးဝန်လာတဲ့ကားတွေကိုထိုးဖြစ်တယ်။ကျွန်တော်ကမ်ပိန်းစီကျွန်တော်တို့ရဲ့ရစ်ကားတည်တဲ့ကားဆေးစီးခန့်ကတည်းတော့ကင်မှာလုံးဝပြိမိသွားတယ်။ပြီးရင်ကျွန်တော်တို့ကူညီနေတဲ့ဒီမားကဟိုဖေဒနာချင်းမျိုးပုံမှန်တမဒီအဓိကထောက်ပံ့လမ်းကြောင်းကကူညီနေတဲ့အကူအညီဆိုလိုက်ဖမ်းနေတယ်။ဒါတော့ဒီထောက်ပံ့လမ်းကြောင်းမှာလုံးဝရစ်ကားပြတ်သွားတယ်ကျွန်တော်စပ်ပတ်လို့ရှိပြီ။ဒါတော့အစောပိုင်းလာတဲ့ရစ်ခါနဲ့ပဲကျွန်တော်လဲပတ်နေသေးတယ်
။
ဒီတော့ထဲမှာသွားတဲ့လူတွေကလည်းရစ်ခါပဲပို့ပိုက်ချင်ရမရှိဘူး။ဒါမှနည်းနည်းပဲဟိုတော့ထဲမှာစကားစားကိုကြောက်လို့တော့ထဲမှာသွားပြီးတော့မှပုံကွယ်နေတဲ့မြေပေါ်မှာမှပြောရရစ်ခါနည်းနည်းပဲတည်သွားထိုင်ကြတယ်။ဆိုတော့ကျွန်တော်မှရစ်ခါအခြေအနေနဲ့ကျန်မာရေးအခြေအနေကတကယ်ကိုဖူးရဖြစ်ဖြစ်ပါတယ
်။ဟုတ်ခုလက်ရှိဒီမင်းတပ်မျိုးပေါ်နေမင်းတပ်မျိုးနဲ့အနီးနာဟိုဒေတာတွေရဲ့အခြေအနေကရောဘယ်လိုရှိလဲကိုယောဂီ
ဟုတ်ကဲ့ပါဒီတော့စကားစကားမင်းတပ်မျိုးပေါ်မှာသူကရေဝင်ကက်မနေနဲ့ဒီခြေညာထားတဲ့နေရာလေးရှိပါတယ်ဒီတော့အဓိကဖះเจ้าကြီးရှိမယ်ပုံကြီးเจ้าကြီးရှိမယ်ဒီနေရာမှာတရားဝင်ကက်မျိုးနဲ့ခြေညာပြီးတော့မှအစ်ဆောင်မျိုးကလည်းလက်ခံနေတယ်ဒါတော့အစ်ဆောင်မျိုးအနေနဲ့တချို့တဝက်ကတော့ဟိုရွာမှာအရန်ခက်ခဲလာတယ်ရတီဒီဝကမရဲ့ခြေမျိုးဆာနာရစ်ခေါ်ရန်ခက်ခဲလာတဲ့အနေအထားမှာမင်းတပ်ကိုပြန်ကြရတာအခုချိန်ကြီးအချို့ဆစ်ဆောင်ကိုပြန်နေကြရတယ်။ဒါပေမဲ့သူတို့ရဲ့ဒီဆစ်ခဲမှာရှိနေတာကသူတို့ရစ်ခါကိုစီးရမှာပြန်ပြီးနေဆိုတဲ့အနေအထားမျိုးရှိနေပါတယ
်။
ဟုတ်ကဲ့ဆာကဲဟိုဟာတဲ့ဆစ်ဆောင်စခန်းနေမှာသူတို့ဆိုးရင်နေတာကစကားစသူတို့ကြာခံတော့နေလူသားတတိုင်းရဲ့ဖက်မှန်အတွင်းပြီးနေဆိုတာမျိုးကိုတော့သူတို့အရေးဆိုးနေမှာ
嗯ဆိုအဲ့ဒီစစ်ကောင်စီကဖွင့်ထားတဲ့ဟုတ်ကဲ့ခင်ဗျာစစ်ကောင်စီကဖွင့်ထားတဲ့စခန်းတွေမှာရောလူကဘယ်လောက်လောက်များရှိနိုင်ပါလဲ
လူကအရင်ကမများဘူးကြာဟိုစစ်ကောင်စီကဖွင့်ထားတဲ့နေရာက800နေရာနဲ့100နေရာလောက်ရှိတယ်
เนี่ยไอ้เนี่ยตะเนียมามาอนุสงตัวแม็กซิมัมผู้ใหญ่ก็300กว่าคนพี่เลยแต่ตะเกียรติเนี่ยก็300กว่าวินเซ็งคันนี่เลยตะชั่วเนี่ยอยู่แม้มาเปลี่ยนตัวเนี่ยคู่เอกคนนี้ก็เลยตัวลงมาเปลี่ยนทั่วไปไม่อยากอู้เปลี่ยนตะคู่สิตาก็โอ้มีแต่เปลี่ยนตัวเนี่ยมีเนี่ยเนี่ยลงมาช่วยเชียร์ไม่ใช่ว่าลูกเปลี่ยนตัวเนี่ยมีทําไม่ผิดแต่แม้ตัวเนี่ยเนเนลิเซ็นเปลี่ยนตัวทัดทีเลยสุดเลย
ဒီကောင်းစံမျိုးကတော့အေးပါမယ်။ဟုတ်ကဲ့ခင်ဗျာ။ကိုယောဂီရဲ့အမြင်ပေါ့လေနော်။ကိုယောဂီယူစားချက်ကိုယောဂီရဲ့ကိုယ်တိုင်အကူအညီပေးနေသူဆိုတဲ့အခါကျတော့ဘယ်လိုအခြေအနေမျိုးရောက်မှသာအခုအိုးရင်စွန့်ပြီးတော့ထွက်ပြေးနေရတဲ့စစ်ဆောင်တွေသူတို့ရဲ့ကိုယ်ကိုယ်အင်ကိုပြန်လို့ရနိုင်မယ်လို့ကိုယောဂီယူစားပါတယ်လေ။ဟုတ်ကဲ့ပါ။ဒါတော့ဟိုကျွန်တော်တို့အနေနဲ့ကတော့ဒီ ပေါ်လာရေးကလည်းလုံးဝပြီးဆုံးသွားပြီဆိုတော့ကျွန်တော်အင်ကိုဖစ်ချမှတ်ချပြန်လို့ရပြီလို့ကျွန်တော်မြင်တယ်။ဒါကျွန်တော်တူတူတယောက်ရဲ့အကြည့်ကိုဖစ်ပါတယ်။ဒီမတိုင်ခင်ကျွန်တော်ပြန်မယ်ဟိုဒီ CTF နဲ့စကားဆောင်နဲ့စစ်ထက်ပြေကိုထပ်ပြရမယ်ဆိုတော့ပထမအချိန်တော့ကတော့ကျွန်တော်တို့ကဟိုလွတ်လွတ်မြောက်မြောက်ပြီးလာတယ်။ဟိုဒါနဲ့ဒုတိယအချိန်ဒီခုဆိုတော့လွတ်မြောက်အောင်လွတ်မြောက်န
ိုင်ပါမယ
်ဟုတ်ကဲ့ပါကိုယောဂီကိုယောဂီဗာမြားထပ်ပြီးတော့ဖြည့်ဆွက်ပြောခြင်းပါသေးလဲခင်ဗျာ
ဟုတ်ကဲ့ပါဆိုတော့အဓိကကတော့ကျွန်တော်တို့အနေနဲ့ဟိုကိစ္စတင်ဆရာပေါ့နော်ဒီမှာကတော့တိုင်တိုင်မျိုးပုံပေါ်မှာ၄ top 10ပြည်တယ်ဌာနကြီးကတော့လက်ခံရရှိတယ်ဒီတော့လည်းပြီးခဲ့တဲ့လက်တလောက်ကစပြီးတော့မှကျွန်တော်ဖပူလန်ကောင်းနေမှာစစ်ဖြစ်လာတဲ့နေသားမှာဒီမဆာနာဂီကပြတ်သွားတယ်။ဒါကမှတတိယအကြိမ်ပြောချင်ပါလေ။ဒါဒီဆာနာဂီကတွေဒီကျွန်တော်တို့လက်တလောက်အထိကျွန်တော်ဖြတ်ပြီးတော့မှတောင်းခံနိုင်မှာဒီနေ့ပြောလာမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့အခက်အခဲတော်တော်ကြုံလာပါမယ်။တချို့နေရာမှာဆိုတော့အခက်အခဲနဲ့လို့ပြတော့စံပြပြီးစားပြီးတော့မှဟိုပေါ့နော်။ဟိုတိတ်တိတ်တိတ်ကြောက်ခံနေတဲ့နေသားတွေရှိနေပါတယ်။ဒါကဟိုအပတ်စ်အဆက်အနေနဲ့ပြောချင်ပါတယ်။နံပါတ်၃ဆက်အနေနဲ့ကျွန်တော်ပြောချင်တာကတော့ကျွန်တော်တို့ဒီဒီဟိုတတိလောက်အတိုင်းအတာအနေနဲ့တော်လှန်ရေးလုပ်တဲ့နေရာမှာကိုယ်ကြီးပြကြတာကိုလည်းကြီးစီးတယ်နဲ့ပြင်ထိုင်နေဆိုလို့ရှိရင်တော့အားလုံးကဒီလိုကပူပေါင်းပါဝင်လှုပ်ရှားကြမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့မြန်မြန်ပေါ့နော်။ဟိုအမြန်ဆုံးဒီမိုကရေစီပြောင်းလဲရရှိနိုင်မယ်။အမြန်ဆုံးအနေနဲ့ကျွန်တော်စတစ်ကောင်းတို့ပေးမယ်။အခုဒီကပ်ပတ်ပင်းနဲ့ဆိုလို့ရှိရင်တော့ပုံစံပြပါမယ်
။ဟုတ်ကဲ့ပါကိုယောဂီ။ Andre ကင်းရှင်းပါစေ။ပြီးတော့စင်ပြပြနဲ့ချောချောမွေ့မွေ့လုပ်ငန်းတွေလုပ်ဆောင်နိုင်ပါစေလို့ဆုတောင်းပေးပါရခင်ဗျာ
။ဟုတ်ကဲ့ပါ။ကျေးဇူးပါခင်ဗျာ
။ကိုချောချောသိန်းစီစဉ်တင်ဆက်တဲ့အင်္ဂါနေ့ညစကဝိုင်းစီစဉ်ကိုနားဆင်ကြရတာပါခင်ဗျာ။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။ View American တန်ကနေအင်္ဂါနေ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုပြောပြပါအောင်မယ်ခင်ဗျာ။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့မနေ့ပြန်ဗုဒ္ဓနေ့မှာထိပ်သီးဆွေးနွေးကျင်းပဖို့အတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာမကြာသေးခင်မိနစ်ပိုင်းအတွင်းကပဲဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကိုရောက်သွားပြီဖြစ်ပါတယ်။ဒီမတိုင်ခင်တင်းနှင်းကုန်နေနေနဲ့တင်းနှင်းလာနေအစောပိုင်းနေမှာတော့သမ္မတဗိုင်ဒန်ဟာဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့မှာနေတိုးမဟာမိတ်အဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပြီးနေတိုးအဖွဲ့ရဲ့အနာဂတ်မဟာဗျူဟာကိစ္စရပ်တွေအပါအဝင်ရုရှားနဲ့တရုတ်နိုင်ငံတို့အရေးတွေကိုဆွေးနွေးခဲ့ကြပါတယ်။ဒီကနေ့မနေ့အစောပိုင်းကရန်ကုန်မြို့ချင်းမြစ်နိုင်ကန္နာလာသီရိမင်္ဂလာဇေဟောင်းနာမှာအာဏာသိမ်းမှုဆန့်ကျင်ကန့်ကွက်တဲ့မြို့နယ်ပေါင်းစုံပျောက်ကြားဆန္ဒပြပွဲကိုစစ်တပ်နဲ့ရဲတပ်ဖွဲ့တွေကဖြိုခွဲတာကြောင့်ဆန္ဒပြသူ၄ယောက်ထက်မနည်းဖမ်းဆီးခံခဲ့ရတယ်လို့ပတ်ဝန်းသူတူးက VOA ကိုပြောပါတယ်။ဆန္ဒပြဖို့လူစုနေတဲ့အချိန်မှာပဲမိနစ်ပိုင်းအတွင်းဖမ်းခံခဲ့ရတာလို့ဆိုပါတယ်။ရန်ကုန်ပြည်မန္တလေးမုံရွာဒဝဲကလေးစတဲ့မြို့တွေပေါ်မှာဒါမကရင်းမပင်ဆလင်းကြီးမြိုင်စတဲ့မြို့တွေမှာလည်းကြေးရွာတွေစုပြီးတော့ဆန္ဒပြခဲ့ကြပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ပေါ်စစ်ကောင်စီကတရားစွဲဆိုထားတဲ့အမှုတွေတဲကအများပြည်သူတည်ငြိမ်အေးချမ်းမှုပြတ်ပြတ်အောင်လှုပ်ဆော်မှုလှုပ်ဆောင်မှုပုံမှန်905ခွေးနဲ့ဆွဲဆိုထားတဲ့အမှုစပြီးကြားနာစစ်ဆေးနေပြီဖြစ်ပါတယ်။တရားလိုထွက်ဆိုချက်ပြတဲ့နောက်မှာတက်တေကန်သွင်းတာကိုတောင်ဆန်းစုကြည်ရဲ့ရှင်းနေတဲ့ဘက်ကကန့်ကွက်ခဲ့တယ်လို့ဆိုပါတယ်။ဒီကနေ့ဇွန်လ15ရက်နေ့မှာကိုဗစ်ဓာတ်ခွဲမှုနမူနာစုစုပေါင်း3196ခုကိုစစ်ဆေးခဲ့တာမှာပိုးတွေ့သူ225ဦးရှိခဲ့တယ်လို့ကျမရင်းနဲ့အာကစားဝန်ကြီးဌာနပြောခွင့်ရဒေါက်တာခင်ခင်ကြီးကလွန်ခဲ့တဲ့နေ့ပိုင်းအတွင်းကပဲသူမရဲ့ Facebook လူမှုကွန်ရက်ဆာမျက်နှာမှာဖော်ပြထားပါတယ်ခင်ဗျာ။ပဲခူးတိုင်းတွင်လက်ပတန်းမြို့နယ်မှာတော့ဇွန်လ15ရက်နေ့အထိအတည်ပြုလူနာ119ဦးရှိတယ်လို့ဆိုပါတယ်။ဒီကနေ့အတွက်သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်မှုကတော့မတ်ဆုမွန်ဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့တနော့ကော်နယ်လီယပ်စ်ဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကတော့ဇွန်ဝင်လိုက်မှာ VOA အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးခဲ့ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။တော်ရရှိမြန်နဲ့ကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်တွေခတ်သိမ်းကင်းဝေးပြီးတော့လူရင်းဆန္ဒတွေအများဆုံးပြေဝနိုင်ကြပါစေခင်ဗျာ
This program has